Welcome to the Voice of America in Burmese.
ချစ်စောသောတော်တော်ရှင်တွေမင်္ဂလာရှိတဲ့မနေ့ခင်းဖြစ်ပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်လ15ရက်ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပြိုင်တည်းထုတ်လွှင့်နေတာပါမနေ့6ရက်နေ့ခွန်တိုင်းတိုင်းရဲ့တင်ဆက်မဲ့အခု VOA မနေ့ခင်းအစီအစဉ်ကိုတော့ကျွန်တော်ငင်းကြီးကြီးကတာဝန်ယူတက်ဆက်သွားပါပါခင်ဗျာ
ဂါဇာငြိမ်းချမ်းရေးရည်မှန်းချက်ဟာပိုပြီးတော့ခက်ခဲလာပုံရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဂျင်းနိုင်ငံခြားရေးဝန်ကြီးဝမ်ယီဟာမြန်မာနိုင်ငံကိုရောက်ရှိစဉ်မြန်မာစစ်ကောင်းဆောင်ဟာဥတန်းရွှေနဲ့တွေ့ဆုံခဲ့တယ်လို့တရုတ်ပိုင်းဆင်ဟွာသတင်းမှာဖော်ပြပါတယ်။မြောက်ကျောက်ခေါ် Mpox ရောဂါဖြစ်ပွားမှုကိုကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ် WHO ကကြေညာလိုက်ပါတယ်။
အဲ့လိုထိတ်တန့်သတင်းတွေအပြင်မလေးရှားမှာအထောက်ထားမဲ့မြန်မာတပေါင်းကျော်ဖမ်းဆီးခံရတာတခါမိုးရေကြီးလို့တချစ်လိုက်ကရက်ွက်တချို့ရေမြုပ်နေတဲ့သတင်းပေးပို့ချက်တွေအပြင်မြန်မာညီညာရေးဖြစ်စဉ်ပေါ်တရုတ်လွှမ်းမိုးမှုပညာရှင်တွေရဲ့သုံးသပ်ချက်ကိုလည်းနောက်ပိုင်းမှာတင်ဆက်ပါမယ်။ပတ်စဉ်ကဏ္ဍမှာတော့ Editor နဲ့ဆွေးနွေးကမ်းမှာစိန်ခေါ်ခံနေရတဲ့ Bangladesh Democracy ကြောင်းဆွေးနွေးထားပါတယ်။တခါလူငယ်အစီအစဉ်ဖြစ်တဲ့ Gen Z နောက်တစ်ပတ်အတွင်းအားကစားသတင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကိုသားညုံကကြီးညာပေးပါအောင်ခင်ဗျာ
။ Israel and Hamas အကြားပြစ်ခတ်ရစေးသဘောတူညီချက်ရဖို့ American, Egypt နဲ့ Qatar တို့အပြင်းထန်ကြိုးပမ်းနေပေမဲ့ Gaza ညင်းညမ်းရေးရည်မှန်းချက်ဟာပိုပြီးတော့ခက်ခဲလာပုံရတယ်လို့ American သမ္မတ Joe Biden ကပြောပါတယ်။အပြစ်ခတ်ရစေးအလားအလာနဲ့ဒဇဂန်လူမျိုးရေးနဲ့ပတ်သက်ပြီးတော့သတင်းတောက်တွေမြင်းမြန်းတဲ့နေရာမှာအချိန်ကြီးကပိုပြီးတော့ခက်ခဲလာတယ်ဆိုပြီးသမ္မတ Biden ကအင်္ဂါနေ့မှာတုံ့ပြန်ပြောဆိုခဲ့တာပါ။အရှိလေပိုင်းဒေသမှာအမေရိကန်စစ်ဖက်ဖြန့်ကျက်ချထားမှုတွေတိုးလုံနေချိန်မှာပဲစီစဉ်ထားတဲ့အတိုင်းကာတာနိုင်ငံဒူဟာမှာဂျာလာရီနီဆွေးနွေးပွဲဖြစ်လာဖို့အမေရိကန်တာဝန်ရှိသူတွေကြိုးပမ်းနေပါတယ်။အီရန်ကနောက်ခံပြီးထားတဲ့ဟာမတ်စ်အဖွဲ့ကတော့သူတို့မတက်ရောက်ဘူးဆိုပြီးတော့ပြောနေပါတယ်။အီရန်ဘက်ကအစ္စရေးကိုလက်တုံ့ပြန်တက်ခိုက်နိုင်ချေရှိတာကိုဟန်တားဖို့အဖြစ်ခက်ရစေးသဘောတူညီချက်ရဖို့ကအရေးကြီးနေပါတယ်။အီရန်နေမီတဲမှာဟာမတ်စ်ခေါင်းဆောင်တူလှုပ်ကြံခံရတာကြောင့်အီရန်ကလက်တုံ့ပြန်မယ်လို့ပြောဆိုနေပြီးတော့အစ္စရေးဘက်ကတော့ဒီကိစ္စမှာသူ့လက်ချက်ဆူပြီးတော့ဝန်ခံတာမရှိပါဘူး။လာမယ့်ရက်တွေအတွင်းသဘောတူညီမှုတစ်ခုရလာမယ်ဆိုရင်တော့အီရန်ကိုဟန့်တားနိုင်မယ်လို့မျှော်လင့်နေကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။အီရန်ဘက်ကကြီးကြီးမားမားတိုက်ခိုက်မှုတွေလှုပ်လာရင်အရှိလေပိုင်းပြပခပူကျေပြန့်လာမှာကိုအတော်များများဆိုရင်းနေကြတာပါ။အမေရိကန်တန်တမာတွေကတော့အရှိလေပိုင်းဒေသကိုရောက်ရှိနေပြီးတော့ဒေသတွင်းတက်မာမှုလျှော့ချနိုင်ဖို့ကြိုးပမ်းနေကြပါတယ်ခင်ဗျာ။ရုရှားနိုင်ငံကော့စ်ဒေသစစ်စင်ရေးမှာမဟာဗျူဟာရည်မှန်းချက်ပြင့်မိခဲ့တယ်ဆိုပြီးတော့ယူကရိန်းသမ္မတဇယ်လန်စကီးကဗိုလ်တုံးနေမှာပြောပါတယ်။ရုရှားလေယာဉ်ကွင်းတွေကိုအောင်မြင်မြင်တိုက်ခိုက်ခဲ့တဲ့ယူကရိန်းစစ်သည်တွေကိုသမ္မတဇယ်လန်စကီးကချီးကျူးစကားပြောပါရယ်ရုရှားစစ်ဘက်လေယာဉ်ကွင်းတွေကိုအင်ကာနီညကနေဘူဒုံးနေအထိတိုက်ခိုက်ခဲ့ပြီးဒါဟာ2022ဖေဖော်ဝါရီလရုရှားကျူးကျော်စစ်စပြီးခရေကဆိုရင်အကြီးမားဆုံးစစ်စင်တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ယူကရိန်းဘက်ကပြောပါရယ်ဒီစစ်စင်ရေးဟာရုရှားရဲ့လေကြောင်းအသာရမှုကိုအားနည်းသွားအောင်လို့ရည်မှန်းထားတာလို့ယူကရိန်းလူကြုံရေးတာဝန်ရှိသူတွေက AP သတင်းဌာနကိုပြောပါရယ်ရုရှားပိုင်ကတ်စ်ဒေသယူကရိန်းစစ်စင်ရေးဟာဒုတိယကမ္ဘာစစ်ပြီးတဲ့နောက်ရုရှားမြေပေါ်မှာအကြီးမားဆုံးတိုက်ခိုက်ခံမှုဖြစ်ပြီးတော့အဲဒီစစ်စင်ရေးမှာလက်နက်ကြီးတွေနဲ့တန်ကြပ်ကာယာဉ်တွေနဲ့အတူပဲယူကရိန်းစစ်ရင်ဟာတပ်တောင်းလောက်ပါဝင်နိုင်တယ်လို့စစ်ဘက်အကဲခတ်တွေကယူဆထားကြပါတယ်။ယူကရိန်းတပ်တွေဟာနေဆက်ကိုဖျက်ပြီးတော့ရုရှားပိုင်ကတ်စ်ဒေသကိုကျူးကျော်စစ်ဆင်ခဲ့တာရက်သတင်းပတ်နှစ်ခုတည်းကိုအခုဝင်လာပါပြီ။ August 6ရက်နေ့ကစပြီးတော့ယူကရိန်းဘက်ကအခုလိုရုရှားမြေထဲအထိမထင်မှတ်ပဲတိုက်ခိုက်မှုကြောင့်ရုရှားစုရကိုတုံ့လွှတ်သွားစေခဲ့ပါတယ်။တမင်လာနေကဖမ်းဆီးခံခဲ့ရတဲ့အမေရိကန်နိုင်ငံသားဂျူဆက်တာတာကိုရုရှားနိုင်ငံမော်စကိုတရားရုံးတစ်ခုကနေပြီးတော့အသေးစားခိုက်ရန်ပြစ်ဒဏ်နဲ့ထောင်ဒဏ်15ရက်ပြစ်ဒဏ်ချလိုက်ပါတယ်။ရုရှားရောက်နေတဲ့အမေရိကန်နိုင်ငံသားတစ်ခုကိုရဲရရှိတူကိုတိုက်ခိုက်တဲ့ဆိုတဲ့ဆွဲချက်နဲ့မော်စကိုမှာဖမ်းဆီးထိန်းသိမ်းထားတယ်လို့ရုရှားစုံစမ်းရေးမှူးတွေကဒီမတိုင်ခင်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့တမင်လာနေမှာအဲ့လိုဖြစ်ပျက်ခဲ့တာဆိုပြီးတော့ Interfax ရုရှားသတင်းဌာနကဖော်ပြပါတယ်။အဲ့ဒီအမေရိကန်နိုင်ငံသားကို August 12ရက်နေ့တင်းလာနေညပိုင်းမှာရဲဌာနကိုခေါ်ယူသွားတယ်လို့ရုရှားစုံစမ်းရေးကော်မတီကပြောပါတယ်။အဲ့ဒီအမေရိကန်နိုင်ငံသားဟာသူဘသူဘဝဖြစ်တယ်ဆိုတာပြောဆိုဖို့ညှဉ်းဆန်ပြီးတော့ရဲရာရှိကိုခိုက်ရန်ပြုခဲ့တယ်လို့ရုရှားစုံစမ်းရေးကော်မတီထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်ပါဝင်အနောက်နိုင်ငံတွေနဲ့ရုရှားကြားအထင်ကြီးအကျဉ်းသားလေးလေးမှုအစီအစဉ်တရက်မကြာသေးခင်ကပဲဆောင်ရွက်ခဲ့ပါတယ်။အဲ့ဒီအစီအစဉ်အရအမေရိကန်သတင်းတောက်ဖြစ်တဲ့ Ivan Gashkovich နဲ့အမေရိကန်မရိန်းတပ်သား Paul Whelan တို့အပါအဝင်ပြန်လွတ်ခဲ့တာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့အနောက်နိုင်ငံသားအတော်များများစွဲချက်အမျိုးမျိုးနဲ့ရုရှားအကျဉ်းတော်တွေထဲမှာကြန့်ရှိနေပါသေးတယ်။အခုဖမ်းခံရတဲ့အမေရိကန်နိုင်ငံသားကတော့ရုရှားဥပဒေအရဆိုရင်ထောင်ဒဏ်5နှစ်အထက်ထိပြစ်ဒဏ်ကိုရင်ဆိုင်ရနိုင်ခြေရှိတယ်ဆိုပြီးတော့မူလကခံမှန်းထားတာပါ။
့မနေ့ကင်းစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6 ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA ရဲ့ဒီမနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးလက်ဖြစ်တရုတ်ကွန်မြူနတီပါတီဘိုးကော်မတီနိုင်ငံရေးဥဆောင်ဖွဲ့ဝင်လက်ဖြစ်တဲ့ဝမ်ယီဟာမြန်မာနိုင်ငံကိုရောက်ရှိစဉ်မြန်မာစစ်ကောင်းဆောင်ဟောင်းဦးတန်းရွှေနဲ့တွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံပိုင်းစင်ဝါသတင်းမှာဖော်ပြပါတယ်။မြန်မာရေးကိစ္စမှာပြည်ပကစွတ်ဖက်မှုကိုတရုတ်အနေနဲ့အခိုင်အမာဆန့်ကျင်ပြီးတော့မြန်မာနိုင်ငံရဲ့ပြည်တွင်းအမျိုးသားညီညွတ်ရေးစီရေးအတွက်ဖွဲ့စည်းပုံမူပေါင်းအောက်ကနေဆောင်ရွက်မှုတွေကိုတရုတ်နိုင်ငံအနေနဲ့ထောက်ခံသွားမယ်လို့တရုတ်နိုင်ငံဝန်ကြီးကပြောဆိုခဲ့တဲ့အကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံကိုတရုတ်နိုင်ငံဘက်ကအရှေ့ကြာကာလတွေကထောက်ပံ့ကူညီမှုတွေအတွက်ကျေးဇူးတင်တဲ့အကြောင်းနဲ့တရုတ်မြန်မာပေါက်ဖော်ချစ်ကြည်ဆက်ဆံမှုနဲ့နှစ်နိုင်ငံကြာရှည်စွာညီညွတ်စွာအတူတကွရှင်တွဲနေထိုင်ခဲ့တာတွေမှာအပြောင်းလဲဖြစ်မှာမဟုတ်ဘူးဆိုတာတွေကိုအတန်းရှိဘက်ကမှတ်ချက်ပြီးပြောဆိုခဲ့တယ်လို့ရှင်းဝါသတင်းမှာဖော်ပြပါရယ်တရုတ်နိုင်ငံကြိုင်ဝန်ကြီးခီးစင်အတွင်းမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံကြိုင်ဝန်ကြီးဦးတန်းဆွေကိုလည်းတရားစီတွေ့ဆုံခဲ့တာပါရှမ်းပြည်မြောက်ပိုင်းစီးပရစ်ခါရီကြားစစ်ကောင်စီလူလာသူတွေကြားဒီတရုတ်စစ်စီတရုတ်ဆန့်ကျင်ရေးပြောဆိုလှုံ့ဆော်မှုတွေရှိခဲ့တယ်လို့ပဲတိုင်းဒေသလက်နက်ကင်တွေကိုငွေကြေးစီးဝါလက်နက်နှီးပညာနဲ့စီမံအုပ်ချုပ်မှုတွေနိုင်ငံတချို့ကထောက်ပံ့နေတယ်ဆိုပြီးတော့မြန်မာစစ်ကောင်စီကြီးကဲကဆွဆွဲပြောဆိုခဲ့မှုပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတော့အစ္စလာမ်ဝါဒီတာလီဘန်တို့အာဏာပြန်သိမ်းယူခဲ့တဲ့၃နှစ်ပြည့်နှစ်ပတ်လည်ကိုအများပြည်သူအားလည်းတတ်မှတ်ပြီးတော့အရင်အမေရိကန်စစ်ကမ်းဟောင်းနေရာမှာစီးပြချီတက်မှုတရက်ရုပ်သံမှာလွှင့်ထုတ်သွားပါတယ်တာလီဘန်တို့ကဒီနေ့ကိုအောင်ပွဲရနေ့အဖြစ်သတ်မှတ်ပြီးတော့အထင်ကြီးအထိမ့်မှပွဲတွေပြုလုပ်တာပါတာလီဘန်တို့တက်လာပြီးတဲ့နောက်အာဖဂန်နိုင်ငံဟာစီးရင်မွေးတည်မှုကြုံရသလိုပဲအမျိုးသမီးအခွင့်အရေးနဲ့ပတ်သက်လို့လည်းကမ္ဘာမှာအပြင်းထန်ဆုံးဝေဖန်ခံရပါတယ်မင်းကလင်းငယ်တွေကိုအတန်း6တန်းထိပဲပညာရေးခွင့်ပြုထားတာအပါအဝင်အခွင့်အရေးချိုးဖောက်မှုတွေကြောင့်အမျိုးသမီးအခွင့်အရေးဆိုင်ရာအကျပ်တဲကမ္ဘာမှာအဆိုးဆုံးအခြေအနေအဖြစ်အာဖဂန်ကိုသတ်မှတ်ဆွဆွဲထားကြပါတယ်ဒီတော့ကဘူးကနေပြီးတော့ကီလိုမီတာ40လောက်ဝေးတဲ့ရခိုင်အမေရိကန်စစ်ကမ်းဘက်ဂရမ်နေရာမှာကျင်းပတဲ့အခမ်းအနားမှာတနက်21ချက်ပစ်ပေါက်လေးပြူလာနဲ့ထိတ်တန်းတာလီဘန်ခေါင်းဆောင်တွေမိကုံပြောဆိုတာတွေလုပ်ပါတယ်။အဲဒီမှာတော့နိုင်ငံခြားသံတမန်တွေအပါအဝင်အမျိုးသားကြီးတက်တက်ထောင်ထဲချီတယောက်ခဲ့ကြပါတယ်။အာဖရိကတိုက်မှာတော့ကူးစက်ပြန့်နှံ့နေတဲ့မျောက်ကြောက်ခေါ်တဲ့ Mpox ရောဂါဖြစ်ပွားမှုကိုကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာသတ်မှတ်ပါတယ်။Mpox ရောဂါနဲ့ပတ်သက်လို့ကမ္ဘာတစ်ဝန်းဘလူကင်တွေဆောင်းကြမလဲဆိုတာနဲ့ဒီလိုရေးပေါ်အခြေအနေတတ်မှတ်ဖို့အတွက် WHO ကဗိုလ်ချုပ်နေမှာအစည်းအဝေးခေါ်ယူပါတယ်။လွန်ခဲ့တဲ့2နှစ်2022ခုနှစ်တုန်းကလည်းဒီထက်အနည်းငယ်အားပြောတဲ့ရောဂါပိုးဗိုင်းရပ်စ်ကူးစက်မှုကို WHO ကကျန်းမာရေးအခြေအနေအရေးပေါ်တတ်မှတ်ခဲ့ရပြီးတဲ့နောက်အခုဒီချိန်ပိုးအမျိုးအစားဟာပိုးပြီးတော့စိုးရိမ်စရာကောင်းတဲ့ဗိုင်းရပ်စ်အပြင်းစားဖြစ်တယ်လို့သိရပါတယ်။2024တစ်နှစ်ထဲမှာရင်ရောဂါပိုးကူးစက်ခံရသူနဲ့ကူးစက်ခံရတယ်လို့တန်တရားရှိသူ1000ခွဲကျော်ရှိလာတဲ့အတွက်အခုလိုမျိုးရေးပေါ်ခြေနေကြီးညာလိုက်ရတာဖြစ်ပါတယ်။ Mpox ရောဂါဖြစ်စေတဲ့အဓိကပြန့်နှံ့နေတဲ့ virus ပိုး2မျိုးကို Club 1နဲ့ Club 2ဆိုသတ်မှတ်ထားပြီးတော့နှိုင်းရှင်ကျဲရပိုးအားပြောတဲ့ Club 2က2022ခုနှစ်မှာကမ္ဘာကူးစက်ပြန့်နှံ့မှုဖြစ်ခဲ့တာပါ။အခုရင်ဆိုင်နေရတာက Club 1ကူးစက်ပြန့်နှံ့မှုပိုးတွေမကပဲနဲ့တခြားတိုင်းပြည်ဒေသတွေမှာပြန့်နှံ့နေတဲ့မတူကွဲပြားတဲ့ Club မျိုးစိတ်တွေပါအနေနဲ့ပုံစံအမျိုးမျိုးနဲ့ရင်ဆိုင်နေရတယ်လို့ WHO ကြီးကဲတက်ဒရုစ်ဂက်ဘီယိုဆက်စ်ကပြောပါတယ်အခုတွေ့နေရတဲ့ Mpox မြောက်ကြောက်ရောဂါပိုးအမျိုးအစား group ကိုတော့အခုနှစ်စာပိုင်းမှာသိပ္ပံပညာရှင်တွေစတွေ့ရှိခဲ့ပြီးတော့ဒီပိုးကူးစက်ခံသူ10ရာခိုင်နှုန်းအထက်အသက်အန္တရာယ်ဆုံးရှုံးတာတွေ့ရပါတယ်ရောဂါလက္ခဏာတွေကိုတော့ယင်ပတ်မျိုးပွားအင်္ဂါခြေလက်တွေပေါ်မှာတွေ့ရပြီးတော့ဖျားနာတာကြွက်သားနာကျင်တာစတဲ့ဝေဒနာတွေခံစားရလေးရှိပါတယ်ခင်ဗျာ
ကျသာပရင်းနေမနဲ့ထိတ်တန်းသတင်းတွေကိုကိုသားညုံကကြီးညာပေးခဲ့တာပါဗျာအခုကဆက်လို့သတင်းပေးပို့ခြင်းနဲ့သုံးသက်ချက်အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်အခုတော့မြမရေးသုံးသက်ချက်နဲ့စတင်ကြပါတယ်တရုတ်နိုင်ငံကထိတ်တန်းခေါင်းဆောင်တွေစတိုက်နေပြီးတော့ခီးပေါက်နေပြီးတော့မြမပရိခဖြစ်ရှင်သူ့ရဲ့ဩဇာကိုအသုံးချဖို့ကြိုးစားနေတယ်လို့သုံးသက်မှုတွေရှိနေချိန်မှာပဲမြမညဉ့်ဉန်းလုပ်ငန်းစဉ်မှာတရုတ်နိုင်ငံကလွှမ်းမိုးချုပ်ကန့်ထားတာကရေရှည်မှာပရိခကိုဖြစ်ရှင်နိုင်မှာမဟုတ်ဘူးလို့ဒေတာရင်းကပညာရှင်တူကထောက်ပြလိုက်ပါတယ်နိုင်ငံရဲ့အနာဂတ်ကိုဆုံးဖြတ်ပေးရမှာလဲတရုတ်မဟုတ်ဘူးလို့နောက်ထပ်ဝိုင်းရဲ့မြမအရေးလေးလာသုံးသက်သူတို့က VOA ကိုပြောပါတယ်ဒီကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ညီညာကြီးကပဲဆက်လက်ပြောပြပါပါခင်ဗျာတရုတ်နိုင်ငံရဲ့အထူးတန်တမန်ရောက်လာပြီးရပိုင်းတွင်မှာတရုတ်နိုင်ငံသားရင်းဝင်ကြီးအဆင့်ထိနေပြည်တော်ကိုထပ်ရောက်လာတာကြောင့်မြမအရေးမှာတရုတ်ရဲ့အခမ်းကဏ္ဍပေါ်သုံးသက်မှုတွေပိုတိုးလာနေပါတယ်မြမပြည်ရဲ့ဖက်ဒရယ်နိုင်ငံရေးအကြောင်းစာအုပ်ရေးသားသူထိုင်းပမောက်ခပရီတရုကတော့ မြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်မှာရေရှည်အတွက်ဆိုရင်တော့တရုတ်နိုင်ငံတည်းစာရင်တခြားနိုင်ငံအစုအဖွဲ့တွေကပိုပြီးပါဝင်တဲ့လို့ထောက်ပြပါတယ
် I think the domination of the peace process
တရုတ်နိုင်ငံကပဲမြန်မာညီညာရေးလုပ်ငန်းစဉ်မှာလွှမ်းမိုးချုပ်ကန်ထားတာကရေရှည်မှာပြည်ပခန့်ကိုဖြည့်ရှင်းနိုင်မယ့်အဖြစ်မဟုတ်ဘူးလို့ထင်ပါတယ်ရရှိမှာမြန်မာနိုင်ငံမှာပြည်ပခါတွေကိုဖြည့်ရှင်းဖို့အတွက်ပြည်တွင်းပြည်ပတခြားမတူကွဲပြားတဲ့အစုအဖွဲ့တွေရဲ့အကူအညီလိုအပ်ပါတယ်မြန်မာနိုင်ငံမှာဗဟိုချုပ်ကံမှုကင်းမဲ့တဲ့ Federal Democracy ပြည်ထောင်စုကိုဘယ်လိုဖန်တီးမလဲဆိုတာဆွေးနွေးတဲ့အခါမှာ American, India, Malaysia နဲ့တခြား Federal Democracy စနစ်ကျင့်သုံးတဲ့နိုင်ငံတွေမျိုးကသာပြည်ပခါဖြည့်ရှင်းရမှာစံနမူနာပြဖြစ်နိုင်တာပါတရုတ်နိုင်ငံဆိုရင်တော့မဖြစ်နိုင်ပါဘူးတရုတ်မှာက Federal Democracy ပြည်ထောင်စုစနစ်ကျင့်သုံးနေတာမဟုတ်ပါဘူး။ Communist အစိုးရအုပ်ချုပ်တဲ့တပြည်တော်စနစ်ပ
ါ
။အထူးသဖြင့်ကမ္ဘာအင်အားကြီး American နဲ့ ASEAN ဒေသတွင်းကမလေးရှားနိုင်ငံလိုမတူကွဲပြားတဲ့ Federal အုပ်ချုပ်ပုံစနစ်တွေရှိတဲ့နိုင်ငံမျိုးတွေစီကပိုပြီးလက်တွေ့ကျတဲ့ပြဿနာဖြေရှင်းနိုင်တဲ့လေ့လာသင်ယူမှုတွေလုပ်တင်တယ်လို့သူကထောက်ပြပါတယ်။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကအတိုက်ခံနိုင်ငံရေးအင်အားစုတွေအထူးသဖြင့် UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်မတော်လွှမ်းမိုးမှုအောက်ကရှမ်းပြည်မြောက်ပိုင်းနဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့အတွက်ဆိုရင်တော့တရုတ်နိုင်ငံကလေ့လာနိုင်တဲ့အတွေ့အကြုံကောင်းတစ်ချို့ကိုပေးကောင်းပေးနိုင်တယ်လို့သူကယူဆပါတယ
် I think all of them would like to talk a little bit about
ဥပမာပြည်내အခွဲပုံစံမျိုးဒါမှမဟုတ်ပြည်သစ်ဘယ်လိုတည်ဆောက်မလဲဆိုတာနဲ့ပတ်သက်လို့ပါတရုတ်ပြည်မကြီးနဲ့ဟောင်ကောင်မကာအိုတို့လိုအထူးအုပ်ချုပ်ရေးဒေသလိုမျိုးပါဆိုလိုတာကတရုတ်နိုင်ငံနဲ့ဗျူဟာမြောက်ဆက်သွယ်မှုရှိတဲ့ရှမ်းပြည်မြောက်ပိုင်းဒေသတချို့နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့တနိုင်ငံစနစ်နှမျိုးပုံစံမျိုးနဲ့တင့်လော်တာမျိုးဖြစ်ကောင်းဖြစ်နေပါတယ်။သူတို့ကပြည်ပခန့်ဖြစ်ရှင်းရေးမှာတရုတ်ပုံစံအတိုင်းစံနမူနာပြုလိုက်လုပ်တာမျိုးဖြစ်ကောင်းဖြစ်နေပါတယ
်။ Chinese model for resolving conflict
လုံခြုံရေးကြောင့်အမည်မဖော်လိုတဲ့ပြည်တွင်းအခြေစိုက်ဝါရင်တရုတ်မြန်မာအရေးကျွမ်းကျင်သူတူကတော့ UWSA ဝတ်တပ်ဖွဲ့အပါအဝင်မြောက်ပိုင်းညီနောင်တိုင်းဒေသအဖွဲ့တွေကကုတ်တမာကိုဖန်တီးခွင့်အုတ်ချုပ်ခွင့်ကိုဆက်လက်ကိုင်ဆွဲမှာဖြစ်ပေမဲ့တရုတ်ပုံစံတပြည်တော်စနစ်မျိုးကိုတော့လိုလားပုံမရဘူးလို့သုံးသပ်ပါတယ်တရုတ်ပြည်မှာလူမျိုးစုငယ်တွေရဲ့အခွင့်အရေးကန့်သတ်ခံရတာကိုဒီဖွဲ့တွေကကောင်းကောင်းနားလည်ထားတယ်လို့သူကထောက်ပြပါတယ်ဒါ့အပြင်နေဆက်ကလက်နက်ကိုင်အဖွဲ့တွေပေါ်တရုတ်ရဲ့ဩဇာကလည်းအကန့်အသတ်ရှိလာနေတယ်ဆိုတာကို2029ဆက်စည်ဒုတိယပိုင်းကပြနေတယ်လို့သူက VOA ကိုပြောပါတယ်တရုတ်ကျောင်းဝင်စစ်ဆက်မှုကြောင့်ယာယီရပ်တန့်ခဲ့ရတဲ့ထိုးစစ်ကိုပြန်ဆဖို့ရမှာတရုတ်ဘောထောက်ထားရမှာရှိလို့စစ်ကောင်စီရဲ့ရန်စတဲ့လုပ်ရတဲ့ပေါ်အကြောင်းပြပြီးမှသာပြန်ဆခဲ့ရတာဖြစ်ပေမဲ့အခုနောက်တစ်ခေါက်ရပ်ဖို့မှာတော့တရုတ်မျက်နှာထဲနိုင်ငံရေးရပိုးကြည့်ဖို့များတယ်လို့လည်းသူကထောက်ပြပါတယ်တရုတ်ပြည်အခြေစိုက်ဝါရင်နိုင်ငံရေးသုံးသပ်သူဒေါက်တာလှကျော်စိုးကလည်းမြောက်ပိုင်းညီနောင်အဖွဲ့ကနိုင်ငံရေးကိုကောင်းကောင်းသိထားတယ်လို့ VOA ကိုပြောပါတယ
်။မြောက်ပိုင်းအဖွဲ့လိုပါလို့ကတော်တော်လောက်တက်ကြင်တက်သွားပြီဗျ။ဒါကြောင့်မို့လဲအခုတက်တုံညာနှစ်ခွန်ဒုတိယအကြိမ်စတဲ့အခါမှာဟိုတအောင်းပဲဖြစ်ဖြစ် MNDA ပဲဖြစ်ဖြစ်တို့ကသိင်းကြီးခံနေပါတယ်စကားစားစတာပါဆိုတဲ့ဟာဖြစ်အောင်စောင့်နေဗျ။နော်အဲ့တော့စစ်ကောင်စီကဒိန်ဘုံကျဲတာတို့ဘာတို့ညာတို့စလုံးမှသူတို့ကပြန်တိုက်တာတကယ်တော့သူတို့မှတိုက်ဖို့အစီအစဉ်ရှိပြီးသားပါဘာဖြစ်လို့လဲဆိုသူတို့ဂရီပေးထားတာပဲနော်ဗမာပြည်သူတွေကိုသူတို့ပြီးဆုံးအောင်သူတို့တိုက်ပါမယ်လို့ဂရီပေးထားတာတရုတ်ကပြောလို့တာသူတို့ယာယီရတာဟုတ
်တရုတ်နိုင်ငံကြီးဝန်ကြီးခီးစင်နဲ့ပတ်သက်ပြီးစစ်ကောင်စီရဲ့တရားဝင်ပြောဆိုချက်မှာတော့ရှမ်းမြောက်ကတိုင်းသားလက်နက်ကိုင်တွေရဲ့တိုက်ခိုက်မှုတွေကိုတရုတ်နိုင်ငံကစန့်ကျင်ကြောင်းပြောတယ်ဆိုပြီးထုတ်ပြန်ပါတယ်အမျိုးမဖော်လို့တဲ့ပြည်တွင်းနိုင်ငံရေးသုံးသပ်သူကတော့လက်ရှိအာဏာသိမ်းစစ်တပ်ပေါ်တရုတ်ဘက်ကလုံးလုံးဥပစ်ခါမပြုတ်သေးဘူးလို့ VOA ကိုပြောပါရယ်ဒေါက်တာလှကျော်စောကလည်းတရုတ်နဲ့စစ်ကောင်စီကြားဆက်ပြီးညှိနှိုင်းရမှာရှိနေတယ်လို့ရှုမြင်ပါရယ
်စစ်ကောင်စီလိုချင်တဲ့ဟိုနဲ့ဥမာရွေးကောက်ပွဲလိုဟာမျိုးနဲ့တရုတ်ကလိုချင်တဲ့တရုတ်ကဖြစ်စေချင်တဲ့ရွေးကောက်ပွဲကတူနိုင်မှာမဟုတ်ဘူးညာနော်အဲ့ဒါကြောင့်မလို့အဲ့ဒါတွေကညှိနေရတော့ဖြစ်မယ်ဟိုဝိုင်းကြီးတို့ဘာတို့လာတာကလည်းဒီလိုတော့ရှိတယ်ဗျဟိုစစ်တပ်နဲ့ဆက်ဆံရေးတိတ်တင်းမာသွားမှာဆိုလို့ဖြစ်မှာပေါ့ဗျာဘာဖြစ်လို့လဲဆိုတော့မဲအောင်နိုင်တို့ကလည်းပါတယ်လीနော်ဟိုတရုတ်နိုင်ငံလို့မပြောပါမယ်နောက်နေ့ကျတော့ဟိုနင်းကြီးလှုပ်လိုက်တာဟိုလူလူဆန္ဒပြပွဲကြီးလှုပ်လိုက်တာစစ်တပ်နဲ့ဆက်ဆံရေးလေးပျော်ပြောင်းသွားအောင်လာတယ်ထင်တယ
်ဒေါက်တာလှကျော်စောကတော့တရုတ်နိုင်ငံရဲ့ခြေပြတ်တဲ့နိုင်ငံတကာပဋိပက္ခဖြည့်ရှင်းရေးမူဝါဒအရပြဿနာဖြစ်နေတဲ့နိုင်ငံတနိုင်ငံကအစုအဖွဲ့တွေကိုဆက်ဆံတဲ့အခါမှာ double standard စံချိန်စံညွတ်နှစ်ခုမထားဘူးဆိုတာကိုနိုင်ငံရေးဝန်ကြီးဝန်ကြီးကတရားဝင်ထုတ်ပြောထားပြီးဖြစ်လို့မြန်မာပြည်အတွက်မှာလည်းနှစ်ဖက်စလုံးကိုဆစ်ရက်ပြီးဆွေးနွေးအဖြေရှာဖို့တရုတ်ကတော့ဆက်လက်တိုက်တွန်းနေမှာဖြစ်ပေမဲ့ဒါကမြန်မာပြည်အတွက်တော့အဖြေမဟုတ်ဘူးလို့ထောက်ပြပါတယ်
ဗမာပြည်ရဲ့ နော်ဟိုဘယ်လိုခေါ်မလဲအနာဂတ်ကိုအဆုံးဖြတ်ပေးမှာဝိုင်းကြီးလည်းမဟုတ်တရုတ်လည်းမဟုတ်ရုရှားလည်းမဟုတ်ကျမတို့ပြည်သူတွေပဲနော်ကျမတို့ပြည်သူတွေကအခုကဘာပဲဖြစ်ဖြစ်ညီကုန်းချုပ်ချက်တည်းရရထားပြီးဒီဆက်အာနာရှင်စနစ်ကိုအပြတ်တတ်ရမယ်ဆိုတာအဲ့တော့အဲ့ဒီဟာပဲအဆုံးဖြတ်ပေးလိမ့်မယ်ပြ
ဖတ်မှာလည်းအချိုးစည်းဝါနဲ့ပထမနိုင်ငံရေးအရမြမအရေးမှာတရုတ်နိုင်ငံပါဝင်ပြပကပါဝင်မှုတွေကဆက်လက်ရှိနေအောင်မှာဖြစ်ပေမဲ့တိုင်းသားလူမျိုးစုတွေပါဝင်မြမပြည်သူတွေလူလာတာကစစ်တပ်အပြောင်းလဲမဟုတ်ပဲစနစ်အပြောင်းလဲတာဖြစ်ကြောင်းလေလာသူတွေကထောက်ပြနေကြပါတယ်ခင်ဗ
ျအခုတော့သတင်းပေးပို့ချက်တပုတ်နဲ့ဆက်ပါမယ်ခင်ဗျမလေးရှားနိုင်ငံမှာနေထိုင်ခွင့်အထောက်အထားမပြည့်စုံလို့ဖမ်းဆီးထိန်းသိမ်းခံထားတဲ့မြမအရေးအတွက်ဟာအခုဆိုရင်တပေါင်းထက်ရှိနေတယ်လို့မြမအလုံသမားရေးကူညီပေးနေသူတွေက VOA ကိုပြောပါတယ်အဲ့ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါဦးခင
်ဗျာမလေးရှားနိုင်ငံမှာတရားမဝင်နေထိုင်မှုနဲ့တရားစွဲထင်းထင်းခံထားရတဲ့မြန်မာနိုင်ငံသားအရေအတွက်ဟာအရေအတွက်အဖြစ်တပေါင်းထက်မှရှိနေတယ်ဆိုပြီးတော့အကူအညီပေးနေတဲ့မြန်မာအဖွဲ့အစည်းတွေကပြောပါတယ်အများစုဟာစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းထွက်ပြေးလာကြသူတွေဖြစ်တယ်လို့မြန်မာလူထုမားများအဖွဲ့မလေးရှားရဲ့ဥက္ကဋ္ဌဦးအေးလှိုင်ကပြောပါတယ်
တရားမဝင်လို့ဒီမှာပေါ်ပြပြီးစီမံရေးမှာအဲ့ဒါမျိုးတို့ကအဲ့မလေးရှားမှာကဒီနိုင်ငံသားတွေအနေနဲ့တော့တိုင်တန်းတဲ့ကိစ္စတွေမှာသူတို့ကမဖြစ်မနေဆန်းအားတဲ့ကိစ္စတွေရှိတယ်။ဟိုဒါအရှင်တို့လက်ရှိခြုံရတဲ့အခြေအနေတွေဟိုကလန်တာမျိုးတော့ကနော်နော်ဘက်ကကန့်နေတယ်။ကန့်တစ်ခုရဲ့မှာလည်းပြင်းပြင်းထန်ထန်မှာရေတော့ကပုံမှန်မ်းမျိုးရှိတယ်။ဆိုတော့တနိုင်ငံလုံးမှာအနည်းဆုံးတော့ကျွန်တော်1000ဝန်း2000ပေါ့ဝန်းကျင်လောက်ရှိပါတယ်။ဒါဟိုသေသေးသေးက5ပဲအနေနဲ့ဟိုအဲ့လောက်ကိုတွားပါပဲဗျ။
မြန်မာနိုင်ငံသားတွေကိုယူအန်အစီအရကရခိုင်အကူအညီပေးခဲ့တာမျိုးရှိပေမဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံရဲ့ဥပဒေအတိုင်းယူအန်အစီအရဘက်ကလိုက်နာရတာမျိုးတွေရှိတယ်လို့ဦးရေးလှိုင်ကပြောပါတယ်။ဒါပေမဲ့လို့ယူအန်အစီအရရဲ့တတ်မှတ်ချက်နဲ့ကိုက်ညီသူတွေကိုတော့ယူအန်အစီအရဘက်ကအကာအကွယ်ပြုဝါပေးတယ်လို့တော့သူကပြောပါတယ်။ဒါပေမဲ့လည်းထိန်းသိမ်းစခန်းကမြန်မာအများစုကိုမြန်မာတန်ရုံနဲ့ညှိနှိုင်းပြီးတော့မြန်မာပြည်ကိုပြန်ပို့တာများတယ်လို့မလေးရှားရောက်မြန်မာအဖွဲ့အစည်းတွေကပြောပါတယ်။ဒါလို့ပြန်ပို့တဲ့အတွက်လူသိထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနောက်အနာဖီဆိုင်ရေလှူရှာမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတွေအတွက်အနည်းငယ်ရှိနေတယ်လို့ဆိုပါတယ်အခုဒီဩဂတ်လ9ရက်နေ့ကပဲမလေးရှားလူဝင်မှုကြီးကြပ်ရေးဌာနနဲ့မြန်မာတန်ရုံတာဝန်ခံတွေကွာလာလာပူမြို့မြန်မာတန်ရုံမှာတွေ့ဆုံပြီးတော့ထိသေးစခန်းတွေကမြန်မာတွေရဲ့ကျန်းမာရေးအခြေအနေနဲ့နေရာပြန်ခေါ်မဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့မြန်မာအလင်းသတင်းစာမှာဖော်ပြပါတယ်ဖန်စီခံထားသူအများစုကရခိုင်မွန်တဝဲစတဲ့တိုင်းသားတွေဖြစ်တယ်လို့တကူရောပရဟိတအဖွဲ့ကဦးတန်းစိန်ထွန်းကပြောပါတယ်
ကျွန်တော်တို့နိုင်ငံကအာဏာသိမ်းပြီးတော့ဒီအုပ်ကြီးကဒီဘက်ဆွတ်သွင်းလာတာကိုလောက်ဆက်တယ်အမှမရှိဘူး။အခုလုံးချက်ကြီးနေတယ်ဆိုတော့ဒီနိုင်ငံမှာရှိတာကဒီပွဲရဲ့ဘင်္ဂလားဒေ့ရှ်ရဲ့အင်ဒိုနီးရှားရဲ့မြန်မာရဲ့ပြည်နယ်တွေဆိုတော့သူတို့ကအစကတည်းကတန်းကုန်းတွေလောက်ရှိတာကိုတန်းကားတွေလောက်ဖြစ်နေတယ်။နောက်ပြီးသူတို့စောင်းနေတဲ့ခါလေးမှဘုံတွေအခက်ကြီးတွေသူတို့ပြဿနာကိုသူတို့အစိုးရကလည်းသူတို့နိုင်ငံတော်ဘက်မှာရင်ဆိုင်ရတာပေါ့။အဲလိုလေးမျိုးကလည်းပြောရတယ်ဆိုတော့ဒီပြဿနာကဒီလိုပဲဖြန့်စီတယ်လို့ပဲပြောရမှာပေါ့။
တင်းသိခါသူတွေရဲ့အရေးကိစ္စကိုထောက်ပြပြောဆိုနေတဲ့ Global Detention Project အဖွဲ့ကတော့မလေးရှားနိုင်ငံရဲ့ထိသေးစခန်းတွေမှာလူခွင်ချိုးဖောက်မှုတွေရှိနေတယ်လို့ဂျွန်လာ၁၈ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်မလေးရှားထိသေးစခန်းတွေအတွင်းရက်ဆက်တဲ့အပြစ်ပီးတဲ့စနစ်ကိုလည်းသူတို့ကထောက်ပြဝေဖန်ခဲ့ကြပါတယ်ခင်ဗျာ
ပြည်တွင်းကသတင်းပေးပို့ချက်ကိုကိုသားညုံပြောပြသွားတာပါခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့ဆက်ပါမယ်ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အရှေ့ပိုင်းတချီလိမ့်မြို့အနိမ့်မိုင်းရက်ွက်၆ခုလောက်ကရေကြီးရေရှမ်းမှုဖြစ်ပြီးတော့စာသင်ကျောင်းတချို့ယာယီပိတ်ထားတယ်လို့သိရပါတယ်။ရေဘေးဒုက္ခသည်အရေအတွက်ကလည်းထောင်ထဲချရှိနေပါတယ်။မတ်တင်ကြီးထိုက်ခပြောပြပါမယ်ခင်ဗျာ
။မိုးသေးထက်စွာရွာသွန်းပြီးတောင်ချရင်နဲ့အတူထိုင်းမြန်မာနယ်စပ်မဲဆန်၆ရေမြင့်တက်လာမှုကြောင့်တာချီလိမ့်မြို့အနိမ့်ပိုင်းဖြစ်တဲ့မကာခိုခန်းရက်ွက်၊မဲခေါင်ရက်ွက်၊တာလော့ရက်ွက်၊ဆန်ဆိုင်ကရက်ွက်၊ဆန်ဆိုင်ခရက်ွက်နဲ့ပုံထင်ရက်ွက်6ခုလောက်ကရေကြီးရေရှမ်းမှုဖြစ်ပြီးထောင်နဲ့ချီတဲ့မြို့ကန်တွေရေပေးကြုံနေရတယ်လို့လူမှုကူညီရေးအသင်းရဲ့ရက်ွက်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်။ဩဂုတ်လ23ရက်ညပိုင်းကရေစတင်မြင့်တက်လာပြီးဩဂုတ်လ14ရက်နေ့ကင်းပိုင်းအထိရေပြန်မချသေးဘူးလို့မြစ်တာရှင်လူမှုကူညီရေးအသင်းက VOA ကိုပြောပါတယ
်။လက်ရှိအချိန်ကတော့ရေကဆက်လက်ပြီးတော့တက်နေတော့မို့နော်အမနက်ကပိုများလာတာပေါ့မင်းညနေပြီးတော့ဆက်ပြီးတက်တော့တက်တာပေါ့နော်မင်းညနေမိုးအပြင်းအထန်ရွာပြီးတော့ဒီတက်တယ်ရက်ွက်၅ရက်ွက်လောက်ပေါ့နော်ဒါလောပုံးထုံမကောက်ခဲဆန်ဆိုင်မဲခေါင်အဲ့ဒီရက်ွက်တွေမှာဒီကြီးရေချင်ဖြစ်ကြတာပေါ့တောင်းနေတော့ဒါလောကြောင်းတောင်းတော့မကောက်ခဲနဲ့တက်တဲ့ဖြစ်နေတာတကယ်ဒါလောကြောင်းတော့ပြိတ်ထားတယ်မိသားစု
ရေးကြီးနေတဲ့တာလော့ရက်ကွက်ဆန်ဆိုင်ကနဲ့တချို့ရက်ကွက်မှာတော့စာတင်ကြောင်းတွေယာယီပိတ်ထားရတယ်လို့ရက်ကွက်အုပ်ချုပ်ရေးမှုနဲ့လူမှုကူညီရေးအသင်းကပြောပါတယ်။ဆန်ဆိုင်ကရက်ကွက်မှာတော့ပြောင်းရွှေ့ရတဲ့အခြေအနေမရှိသေးပေမဲ့မကဟိုခန့်ရက်ကွက်ဖက်မှာတော့ပြောင်းရွှေ့နေကြပြီလို့ဆန်ဆိုင်ကရက်ကွက်အုပ်ချုပ်ရေးမှုကပြောပါတယ်။
ကျွန်တော်စဉ်းစားကြောင်းတော့ပြိတ်တယ်အခက်ကစဉ်းစားကြောင်းတော့ပြိတ်ခါတယ်အဲဒါဆိုလမ်းတစ်လျှောက်မှာတော့တွားလို့မရဘူးတော့ကားတွေတော့ဖြတ်ဖြတ်လို့တွားရလာလာလို့မရဘူးအကုန်လုံးဒီလေစဉ်းစားခါရောမကောက်ခါမောဝမ်ကောင်းတာလို့ဒီလိုရပ်တော့အဲ့လိုပြီးမဟုတ်ဘူးဒါပေမဲ့မကောက်ခါရက်ကွက်တော့အခုပြောင်းရွှေ့နေလားတွေ့လို့
တာလုံးနဲ့မဲခေါင်ရက်ကွက်အနှိမ်ပိုင်းနေရာတွေမှာတော့ရေ၄ပင်၅ပင်လောက်အထိမြင့်တက်လာတယ်လို့ဆိုပါတယ်ရီးပေးသင့်ပြည်သူတွေအတွက်ထမင်းတုပ်လိုက်ဝေးငှအကူအညီပေးနေကြောင်းမေတ္တာရှင်လူမှုကူညီရေးအသင်းက VOA ကိုပြောပါတယ
်ကျွန်တော်တို့ဒီသွာလာမှုဖခဲတဲ့အိမ်ဆောင်စုတွေကိုကျွန်တော်ထမင်းတုပ်လေးတွေဝေးတာတော့ရှိတယ်တကယ်လို့ကြောင်းရွှေ့ရှင်တဲ့အဆောင်စုတွေရှိတယ်ဟိုပြည်သူတွေရှိတယ်ဆိုရင်ကျွန်တော်တို့ကဒီနေရာလေးတော့လောက်ထားပါဘောနော်အားကစားရုံဘေးမှာလောက်ပေးထားတယ်ဗျာရေရေဆက်တွေဆိုရင်တော့တို့ဟိုရေနဲ့လွတ်ရနေရာလေးတွေနေကြတာကျွန်တော်ထမင်းတုပ်ဝေးတဲ့အချိန်မှာတော့တို့ဆက်လာပြီးတော့ဟိုလာယူကြတာရှိပါတယ်ဒီလိုစိတ်ဆိုင်ရတဲ့ဒီလိုပေါ့ဆင်းတော့ဝင်ရတဲ့အလုပ်သားပေါ့တစ်ဆောင်ကျော်တော်လောက်တော့ရှိပါတယ်အဲ့ဒါလည်းများများမပေါ့
ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်မှာမုတ်တုံလီအားအနှဲငယ်ကနေအားအထင်အထင်ရှိနေပြီးအောက်ကုတ်15ရက်မနက်ပိုင်းအထိစကိုင်းတိုင်းကချင်ပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်မှာနေရာကျဲကျဲမကွေးတိုင်းပဲခူးတိုင်းအေရဝတီတိုင်းနဲ့ပြည်နယ်တို့မှာနေရာအနှံ့ပြမိုးထစ်ချုံရွာပြီးနေပြည်တော်နဲ့မန္တလေးတိုင်းမှာတော့နေရာကွက်မိုးကြီးနိုင်ကြောင်းနဲ့ရွာရင်ရာနှုန်းပြည့်ဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကခန့်မှန်းထားပါတယ်။နောက်နေ့ရက်အတွင်းနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်တို့မှာမိုးပိုလာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကခန့်မှန်းထားပါတယ်ရှင
်။ရန်ကုန်ကသတင်းပေးပို့ချက်ကိုမတ်တင်ထိုက်ပြပြခဲ့တာပါဗျာ။အခုတော့အမေရိကန်နိုင်ငံရေးဘက်တလှည့်အလှည့်ပေးကြပါတယ်။အမေရိကန်ဒုသမ္မတကမလာဟဲရစ်ကိုဝေဖန်သူတွေကသူအမျိုးသမီးဖြစ်တာကိုထောက်ပြပြီးမတိမတာရောသိသိတတာရောအမျိုးသမီးတွေအနေနဲ့လွတ်လပ်တဲ့ကဘာရဲ့အာဏာအရှိဆုံးအလုပ်ကိုမလုပ်နိုင်ဘူးလို့ဝေဖန်နေကြပါတယ်။နောက်တစ်ခုကတော့သူ့ရဲ့လူမျိုးရေးပေါ်ခြေခံပြီးလဲတိုက်ခိုက်နေတဲ့အကြောင်းကြားမရေးရလေ့လာသူတွေကထောက်ပြနေပါတယ်။ Anita Powell သတင်းပေးပို့ထားတာကိုတော့ကိုငင်းချန်းကပြောပြပေးပါဦးခင်ဗျာ
။ American ထူးသမ္မတ Kamala Harris အနေနဲ့သမ္မတရွေးကောက်ပွဲပြိုင်တဲ့နေရာမှာသူ့ကိုဝေဖန်သူတွေကလိမ်မိုင်းဆိုင်ရာခွဲခြားတိုက်ခိုက်မှုတွေမှာသူ့ရဲ့ဘဝအခြေရေအဝေအစားနဲ့နောက်ဆုံးသူ့ရဲ့ထူးခြားတဲ့ရေမောပုံကိုပါပြစ်မှတ်ထားဝေဖန်တာပါဒါရီအားလုံးဟာအမျိုးသမီးမုန်တီးရေးဝါဒီတွေရဲ့လက္ခဏာတွေပဲဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဒီလိုပြောဆိုမှုတွေကိုပြောင်းသွားအောင်ဟဲရစ်ကကြိုးပမ်းနေသလိုဒီလိုပြောဆိုမှုတွေဟာရာစုနှစ်နဲ့ချီရှိနေပြီးအမျိုးသမီးတွေပထမအဦးဆုံးသမ္မတရာထူးရဖို့ကြိုးပမ်းကြင်ကြဲကဖြစ်ပါတယ်ဒါပေမဲ့လည်းဟဲရစ်အနေနဲ့နောက်ထပ်ရင်ဆိုင်ရတဲ့စိန်ခေါ်မှုတစ်ခုကတော့သူ့ရဲ့လူမျိုးနှစ်ခုရောထားတဲ့အခြေအနေပဲဖြစ်ပါတယ်။သမရဟောင်းဒေါ်နယ်ထရန့်ကအခုလိုပြောဆိုထားပါတယ်
။ She was always of Indian heritage and
သူကအိန္ဒိယနယ်ဘောအဖြစ်မျိုးရှိနေခဲ့ပြီးအိန္ဒိယရိုးရာကိုပဲမြင့်တင်နေခဲ့တာပါ။သူကလူမဲတယောက်ဖြစ်တယ်ဆိုတာပြီးခဲ့တဲ့နှစ်ပိုင်းတွေအထိကျွန်တော်မသိခဲ့ပါဘူး။အဲ့ဒီအချိန်မှလူမဲတယောက်ဖြစ်လာပြီးအခုတော့လူမဲတယောက်ဖြစ်သူကလူသိစေချင်နေတာပါ။အဲ့ဒါကြောင့်ကျွန်တော်တော့သေချာမသိပါဘူး။သူကအိန္ဒိယလားလူမဲလား
ဒါဟာမစ္စတာဂျွန်နွားလို့ခေါ်တဲ့လိမ်မိုင်းဆိုင်ရာနဲ့လူမျိုးရေးရောပြီးခွဲခြားမှုဖြစ်ပါတယ်လို့ဂျော့ချ်တောင်းတက္ကသိုလ်ကပေါမောက်ခနာဒီယာဘရောင်းကပြောပါတယ
် Misogynoir is the horrible hybrid between sexism and racism
မစ္စတာဂျီနွားဆိုတာလိမ်မိုင်းဆိုင်ရာနဲ့လူမျိုးရေးခွဲခြားဆက်ဆံတာနှစ်ခုပေါင်းတာပြီးလူမဲမျိုးသမီးတွေကိုပြစ်မှတ်ထားတာပါလူမဲမျိုးသမီးတွေပေါ်မှာမှားယွင်းတဲ့အစွဲတွေနဲ့အခြေခံဆွတ်ဆွဲတာဖြစ်ပြီးသူတို့ဟာလူပြူအမျိုးသားကြီးစိုးရေးအပေါ်လက်မခံတဲ့အမြင်နဲ့ပြောတာပ
ါအခုလိုပုံကိုရေးတိုက်ခိုက်မှုတွေကြောင့် Harris ကိုအပြင်းထန်ဆုံးဝေဖန်နေတဲ့ Republican ဝေဖန်သူတချို့ကတော့ပြန်ထိန်သွားစေပါတယ
် This is not personal with regard to Kamala Harris
Kamala Harris ကိုပုံကိုရေးအရာလူမျိုးရေးအရာကြားမှခွဲခြားမှုအရာတိုက်ခိုက်နေတာမဟုတ်ပါဘူ
းအမျိုးသမီးတွေအနေနဲ့အစဉ်လာရအိမ်တော်မှုကိုထိန်းသိမ်းပြီးနေတာကိုထောက်ခံတဲ့သူတွေအများကြီးရှိတယ်လို့ပညာရှင်တွေကပြောပြီးလူမှုကွန်ရက်တစ်ခုဖြစ်တဲ့ Instagram မှာအိမ်တော်ရှင်မဘဝနဲ့မိခင်ဘဝအခန်းကဏ္ဍကိုမြင့်တင်တဲ့လှူရှားမှုတွေတိုးလာတာကိုထောက်ပြပါဗျ။အခုလိုကြားမှခွဲခြားပြီးတိုက်ခိုက်တာကိုတချို့အမျိုးသမီးမဲဆန္ဒရှင်တွေကတော့အတိတ်ပဲမရှိဘူးဆိုပြီးပယ်ချပါဗျ
That's the sexist people that's all for
ဒါတော့လိမ့်မိုင်းဆိုင်ရာခွဲခြားတာပါပဲသူတို့ရဲ့အမျိုးသားတွေကိုပဲထောက်ခံတာပါ Hillary Clinton လုံးဝလည်းသူတို့ပြောခဲ့ပြူရယ်လေ ਉਹ မဖြစ်ဘူး तू ကအမျိုးသမီးပဲဓမ္မတာလာလို့ရှိရင်စစ်ပွဲတစ်ပွဲတောင်ဖြစ်သွားနိုင်တယ်လို့ပြောခဲ့တာပဲ
Trump က Harris နဲ့မျက်နှာချင်းဆိုင်စကားစစ်မထိုးခြင်းလို့အခုလိုပုံကိုရေးတိုက်ခိုက်နေတာဖြစ်နိုင်တဲ့အကြောင်းဂျော့ရှောင်းတက္ကသိုလ်ကပမောက်ခဘရောင်းကမှန်းဆပါတယ်လက်တလောမှာတော့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာ Trump နဲ့ Harris တို့စက်တင်ဘာ10ရက်စကားစစ်ထိုးပွဲကိုရှောင်ကျင်နေဆိုပြီးအပြန်အလှန်ဆွဆွဲနေပါတယ် Trump ကစပြီးစက်တင်ဘာ4ရက်နေ့မှာသူ့အကြိုက်ဆုံးသတင်းဌာနကစီစဉ်တဲ့စကားစစ်ထိုးပွဲလုပ်မယ်ဆိုပြီးတောင်းဆိုပါတယ်
Probably a smart move on Trump's behalf and given
Trump ကကြည့်ရင်ဒါလည်းအလွန်လှတဲ့အကွက်ပါ Kamala Harris ကဆိုရရှိနေဟောင်းပါသူနောက်ကြောင်းကိုပြန်ကြည့်ရင်နောက်သူ့ရဲ့စကားစစ်ထိုးပွဲတွေကိုပြန်ကြည့်ရင်သူဟာဒေါ်နယ်ထရန့်ကိုပြက်ပြက်သားသားနိုင်သွားနိုင်တယ်လို့လူတော်တော်များများကထင်ကြပါတယ
်1920ခုနှစ်အမျိုးသမီးတွေမဲပေးခွင့်ရကြတဲ့ကသမရရွေးကောက်ပွဲတွေမှာသူတို့မဲလာပေးတဲ့ဥယျာဉ်လည်းတိုးလာခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုတော့နိုင်ငံတကာသတင်းဆောင်မားတပုတ်နဲ့ဆက်ပါမယ်ခင်ဗျာ Israel Hamas စပွဲတွေကြားမှာပါလက်စတိုင်းတွေရဲ့ Kafir လို့ခေါ်တဲ့ရိုးရာပဝါတွေကိုကမ္ဘာတဝန်းသတိပြုမိလာကြပါတယ်စပွဲတွေကြောင့် Arab မျိုးနွယ်တွေရဲ့ရိုးရာယဉ်ကျေးမှု fashion တွေကွဲပြောက်သွားမှာကိုလည်းတချို့ကစိုးရိမ်နေကြပါတယ်။ VOA သတင်းတောက် Kate Lane သတင်းပေးပို့ထားတာကိုတော့မမြသစေအောင်ကပြောပြပါမယ်ခင်ဗျာ
။ Gaza နောက်ဖက်ကန် Hebrew မျိုးဟောင်းအဝင် Kafir ပဝါရီရောင်းတဲ့ဆိုင်တဆိုင်တွေ့ရတာပါ။ Israel နဲ့ Hamas စစ်ပွဲတွေဆက်ကြတဲ့ဒီပဝါရီကိုလူတွေပို့ပြီးတော့စိတ်ဝင်စားလာကြတယ်လို့အဆိုင်ရှင်ကပြောပါတယ်။ طبعا كان شيء يعني في
كانت نقل نوعيه လူတန်းကသတိပြုမိလာကြတယ်အခုဆိုဒီပဝါတွေပိုပြီးအဝယ်များလာပါတယ
်ဒီကဖီပဝါတွေကို1936 1939အရက်တော်လန်ရေးတုန်းကစပြီးတော့ဝတ်ဆင်ခဲ့တာပါအစကတော့အဖြူပြောင်ဖြစ်ပြီး1950နောက်ပိုင်းမှာအကွက်ဒီဇိုင်းတွေပုံဖော်ဝတ်ဆင်လာတယ်လို့ပါလက်စတိုင်းဝတ်စားစီရင်မှုသမိုင်းပညာရှင်တူကပြောပါတယ
် We see itbeing worn by the leader of the Palestinian people at the time Yasser Arafat
အဲ့ဒီအချိန်တုန်းကပါလက်စတိုင်းခေါင်းဆောင် Yasser Arafat ဝတ်ဆင်တာတွေ့ဘူးပါတယ်ပေါ်အောင်သူကပါလက်စတိုင်းတွေခောက်တဲ့တရီကန်ပုံစံခောက်ပြီးခေါင်းမှာပေါင်းနေရှိပါတယ်အဲ့ဒီအချိန်နောက်ပဲပါလက်စတိုင်းလွတ်လပ်ရေးတိုက်ပွဲဝင်အမျိုးသမီး Leila Khalid ကလည်းအဖြူနဲ့အနက်ကဖေးပေါ်အောင်ခေါင်းမှာခြုံနေရှိပါတယ်အဲ့ဒီကနေဒီပေါ်အောင်ကပါလက်စတိုင်းတွေအတွက်တော်လှန်ရေးနဲ့မျိုးသားစည်းလုံးညီညွတ်မှုရဲ့သင်္ကေတတစ်ခုဖြစ်လာတာပါ
နောက်ပိုင်းမှာတော့ဒီပေါ်ဟာကိုနိုင်ငံရင်းနဲ့ဆက်ဆက်ပြီးတော့အသုံးပြုလာကြတယ်လို့သူကပြောပါတယ်
။ It's a terrorist garment or it's villainized
ဒီပေါ်ဟာပါလက်စတိုင်းတွေဝတ်ရင်ဒါမှမဟုတ်ပါလက်စတိုင်းထောက်ခံသူတွေဝတ်ရင်ပဲလူဆိုးတွေအကြမ်းဖက်တွေလို့တချို့ကမြင်ကြတယ်
။ဒီလိုအမြင်တွေကြောင့် Germany, Canada, Tunisia နဲ့ပြင်သစ်နိုင်ငံတွေမှာ Kafir ပေါ်ဟာဝတ်ဆင်တာကိုပိတ်ပင်တားမြစ်တာတွေလည်းရှိပါတယ်ပြီးခဲ့တဲ့နှစ်တုန်းကပဲ American အရှေ့ပိုင်း Vermont ပြည်နယ်မှာဒီပွားဝတ်ထားပြီးတော့ Arab ဘာသာစကားပြောနေတဲ့ Palestine ကျောင်းသားသုံးဦးတနတ်ထိမှန်တမ်းရရခဲ့ပါတယ် Palestine fashion designer တူကတော့ fashion shop လမ်းပေါ်မှာ Kafir ရဲ့ပွားရဲ့ဒီဇိုင်းကိုထည့်သွင်းပြသဖို့ကြိုးစားခဲ့ပါတယ်သူကဒီနှစ်ຫນွေဦးရာသီ Turkey fashion show တစ်ခုမှာပြရတဲ့သူ့ရဲ့ဖန်တီးမှုဝတ်စုံတွေမှာပွားရဲ့ဒီဇိုင်းပုံစံကိုရောစပ်ပြီးတော့ပြသခဲ့ပါတယ
် International fashion show ever going out for me it was very emotional and
ဒါဟာကျွန်မအတွက်ပထမဆုံးနိုင်ငံတကာ fashion ပြပွဲအတွေ့အကြုံပါရင်ခုန်စိတ်လှုပ်ရှားခဲ့ရတယ်လို့အရန်ကိုအရေးပါတဲ့ပွဲတစ်ပွဲပါကျွန်မအတွက်စွန်စားလှုပ်ပြလိုက်တဲ့ပွဲတစ်ပွဲဆိုရင်လည်းမမှားပါဘူးဒီအတွက်ဂုဏ်ယူဝမ်းမြောက်မိပါတယ
် Hebrew မြို့ဟောင်းကဒီပွားရောင်းတဲ့ဆိုင်ဟာ Israel နေထိုင်တဲ့ bedroom နုနဲ့တစ်ဖက်တစ်ချက်မှာရှိရပါဒီရင်းပြစ်ဒီပွားရီကိုဝယ်လူအမြင့်တက်လာပြီးမဲ့စစ်ပွဲတွေချမှာအထည်ကျုပ်ဆက်ယုံတွေလဲပတ်ဖို့အခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်။လက်ရှိပြည်ပခါရီနဲ့စစ်ပွဲတွေချာကန်ဖီယေပွားယဉ်ကျေးမှုအကွက်ပြောက်သွားမှာကိုတချို့ကစိုးရိမ်ကြပါတယ်
။ It's been incredible how many people
around Palestine ပွားရီလက်ထိုးချီတွေတွေကျမစီလာလာမေးကြတယ်။ကျမတို့ရိုးရာအမွေနဲ့ယဉ်ကျေးမှုတွေပျောက်ကွယ်သွားမှာကိုလူတိုင်းကစိုးရိမ်ကြပါတယ်။
အောက်တိုဘာ9ရက်နေ့ကဟမတ်စ်အကြမ်းဖက်တွေတိုက်ခိုက်ခဲ့တဲ့အတွက် Israel 1200ကျော်သေဆုံးပြီး240လောက်တစားကန်ပစ်ဖမ်းဆီးခံခဲ့ရပါတယ်ဒီချိန်ရဆက်ပြီးတော့ Israel နဲ့ Hamas ကစစ်ပွဲတွေဆက်ခဲ့တာပါ Israel ရဲ့လက်တုံ့ပြန်တိုက်ခိုက်မှုတွေကြောင့်အခုထိ Palestine 3900ကျော်သေဆုံးခဲ့ပြီလို့ Gaza ကျန်းမာရေးဌာနသတင်းထုတ်ပြန်ထားပါတယ်ရှင်
VOA American တိုင်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနေ့ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
ဖီယိုရဲ့ချက်သားပရင်းနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ပတ်စင်ကဏ္ဍတွေအလှည့်ကြပါပြီ။စင်ခေါ်ခံရတဲ့ဘင်္ဂလားဒေ့ရှ်ဒီမိုကရေစီကြောင်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းနဲ့ပြန်လည်ဆက်တင်ကြပါမယ်။ရှိတ်ဟက်ဆင်နာထွက်သွားပြီးတဲ့နောက်အခက်အခဲမျိုးစုံနဲ့မတည်ငြိမ်မှုတွေညှင်းဆိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒီမိုကရေစီအတွက်စင်ခေါ်မှုတွေအများပြားရှိနေပါတယ်။လောလောဆယ်မှာဆန္ဒသိမ်းနိုင်ခြင်းအလားအလာမရှိဘူးလို့ဆိုနိုင်ပေမဲ့မိုဟာမက်ယူနစ်ရဲ့ဂျာဗက်ဆိုရဟာဒီမိုကရေစီလမ်းကြောင်းစီပြန်လည်တက်မှတ်ပေးနိုင်ခြင်းရှိပါမလား။ဦးကျော်စံသားကိုမတ်မြသဆန်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဘာကြောင့်နိုင်ငံနေထွက်ပြေးရတာပါလဲ
အကြောင်းရင်းနှစ်ခုပေါ့လေလက်လောအကြောင်းရင်းနဲ့အခြေခံအကြောင်းရင်းဆိုပြီးတော့ဖြစ်ရတိုင်းကိုအဲ့လိုခွဲကြည့်ကြပါတယ်လက်လောအကြောင်းရင်းကတော့ကျောင်းသားတွေဆန္ဒပြတယ်ဘာကြောင့်ပြသလဲဆိုတော့အလုတ်ကင်ကိုကိုတာခွဲပြီးသတ်မှတ်တယ်ဂျော့ကိုတာအဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာလူငယ်တွေလူလဲမဲ့ဥယျာဉ်တွေများပြားလာနေတဲ့အချိန်မှာရှိတ်ဟာစီနာကဘာလုပ်လိုက်လဲဆိုတော့အစိုးရအလုတ်ကန်30ရာခိုင်နှုန်းကို1957ပါကစ္စတန်ကိုတော်လှန်တဲ့လွတ်လပ်ရေးတိုက်ပွဲမှာပါဝင်ခဲ့သူတွေရဲ့မျိုးဆက်တွေသားသမီးတွေမြင်းမြစ်တွေပို့ပြီးတော့ဥစားပြည်ပြည်မယ်လို့ပြောတော့ကျောင်းသားတွေမကြည့်နဲ့ဘူးအဲလိုကျောင်းသားတွေမကြည့်နဲ့ဆန့်ကျင်ဆန္ဒပြတယ်အဲ့ဒါကိုထပ်တည်ပြုတယ်အဲ့ဒီလိုအလုတ်ကောင်ဒါစစ်တာသတ်မှတ်ထားတဲ့ဥပဒေကိုတည်ပြုတယ်တည်ပြုပြီးတော့ဘာတစ်ခုပြောတယ်လို့ဆိုရဲဆိုအဲ့မှာကျွန်တော်ကြောင့်သားတွေအတွက်ကောမပေးဘူးလားလို့မေးတဲ့ခါမှာသူကပြောခဲ့တယ်။ရာဇကာလို့ခေါ်ရတဲ့ဘင်္ဂလားဒေ့ရှ်မှာရာဇကာရှာတော့ဘင်္ဂလားဒေ့ရှ်လေတိုက်ပွဲကတိုက်ပွဲမှာမပါဘဲနဲ့ပါကစ္စတန်ဘက်ကိုကာကွယ်ပြီးတော့လုခဲ့တဲ့လူတွေ။အဲ့ဒီလူတွေရဲ့တန်ပြီးမိမိတို့ဘာကြောင့်ပေးရမှလဲလို့သူကပြောခဲ့တယ်လို့တချို့သတင်းစာကဆိုပြီးရေးရတယ်။အဲ့ဒါမှကြောင့်သားတွေသိခံတင်းတော့သာထွက်ကြတယ်။ဆိုတော့ကြောင့်သားတွေကသူတို့ရာဇကာလို့ဆွဆွဲလိုက်လို့ဖြစ်သွားတယ်ဆိုပြီးသတ်မှတ်တယ်။ဒါပေမဲ့ရှိတ်ခါစီနာကတော့ဒီနေ့တင်းလာဆိုတော့တင်းရင်းနေရတင်းရင်းနေစားပြီးတော့စကားပြောလာတော့သူကအဲ့လိုကျွန်းနေတာမဟုတ်ပါဘူးတဲ့ဒီကလေးတွေကငါအဲ့လိုမပြောဘူးဒါ distort လုပ်လိုက်ကြပါသူရဲ့စကားကိုပုံကြီးချပြီးတော့လုပ်လိုက်ကြရင်သာဖြစ်တယ်လို့ပြောတယ်။ဘာပဲဖြစ်ဖြစ်ဒီចောင်းသားဆန္ဒပြပွဲဟာလက်ထော့အကြောင်းရင်းပါပဲ။အခြေခံအကြောင်းရင်းကတော့ရှိတ်ခါစီနာဟာနှစ်ပေါင်း16နှစ်နေပါအာနာနေပြီးတော့ကြော်လာတော့တဖြည်းဖြည်းပျက်စီးလာတယ်ပေါ့သူရဲ့အဆူရကနော်အဲ့တော့အနာရှင်ဆန်လာတယ်ပေါ့လေတပါတီအနာရှင်ဆန်လာတယ်တပါတီကြီးစုမှုသိပ်များလာတယ်ဒါကိုလူတွေကမကျေနပ်နိုင်ဘူးအဲ့ဒါကြောင့်မခံရနိုင်လို့ဖြစ်တယ်ဆိုရတာအခြေခံအကြောင်းရင်းနဲ့သင်စားပါတယ်အထူးသဖြင့်ဒီသရုတ်ထားတင်မြောက်ရေကောက်ပွဲမှာသူနိုင်လာတဲ့အချိန်မှာအတိုက်ခံကိုလုံအောင်ဖိနှိပ်ပိတ်ပင်ထားပြီးတော့တစ်ဖက်သက်လူလာတဲ့ရေကောက်ပွဲဆိုပြီးတော့သူရေကောက်ပွဲစကြတဲ့လူတွေကမကျေနပ်လာကြတာဒီအချိန်မှာပောက်ကွဲသွားတဲ့သဘောဖြစ်ပါတယ်နောက်စတုံးခုပြောရရမနေ့ကပဲအဲရှိတ်ခါစတင်ပြောတဲ့အချိန်မှာသူပြောတာရုပ်တရက်ကျွန်တော်လည်းအာအစင်းတယ်ဘင်္ဂလားဒေ့ရှ်သတင်းစာပရိုတမ်လိုထဲမှာဖတ်ရတာတကယ်လို့သာတဲ့စိန်မတင်ကျွန်းကိုအမေရိကန်ကိုပေးပြီးတော့ဘင်္ဂလားပင်လယ်မှာအမေရိကန်ရေတပ်ဖရမ်မိုးဘသဘောတူခဲ့မယ်ဆိုရင်လည်းငါဆက်လက်ပြီးအာတာတည်မြဲနေမယ်ဆိုတော့သူဆိုတဲ့သဘောကအမေရိကန်ကဝင်ဆွတ်တယ်ဆိုတဲ့သဘောသူကပြောသွားတယ်ဒီမှာဒါပေမဲ့တခြားအထောက်ထားတော့မတွေ့ရပါဘူးအဲ့ဒါကတော့စူပါစကားပြောတာဖြစ်ပါတယ်ဆိုတော့ကျောင်းသားတွေဆန္ဒပြတာရဲ့အဓိကကတော့လက်လော့ကျောင်းဝင်ကတော့နောက်ပြီးတော့ဒ တဘာရီအာနာရှင်ဆန္ဒကိုမကျေနပ်တာကအခြေခံအဖြစ်ဖြစ်မယ်။နောက်ပြီးတော့နိုင်ငံတကာဝင်ဆွတ်တယ်ဆိုတာကမရေမရတဲ့အကြောင်းတခုဖြစ်ပါတယ်။
ဒါမဲ့သူ့လက်ထက်မှာဒီနိုင်ငံစီးပွားရေးအများကြီးတိုးတက်အောင်မြင်ခဲ့ရမှာမဟုတ်ပါဘူးလား
။သိမှန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံစပိုင်းမှာလောက်ထိတိုးတက်တဲ့ case ဆိုတာမရှိခဲ့ပါဘူး။လွတ်လပ်ရေးရပြီးတော့ကြည့်မယ်ဆိုရင်လွတ်လပ်ရေးရတဲ့ပါကစ္စတန်လောက်ကလွတ်လပ်ရေးယူတဲ့1987မှာဘင်္ဂလားဒေ့ရှ်နိုင်ငံစီးရဲနော်ဘဘူးနုံဟာစီးရဲနော်ဘဘူးလိုင်းရဲ့အောက်မှာ80ရာခိုင်နှုန်းကျော်ကျော်ရှိပါတယ်။ below the poverty line ဒါမဲ့သူရဲ့လက်ထက်မှာအဲ့ဒါဆရာခိုင်နှုန်းကျော်ကျော်ပဲကျန်တော့တဲ့အထိတိုးတက်လာပါတယ်။အစစ်အစင်းစရာတွေမှာကတော့သူအနာတက်လာပြီးတဲ့နောက်မှာ average နှစ်စဉ်နှစ်တိုင်းပြန်မြ600ခိုင်နှုန်းစီတိုးတက်လာခဲ့တယ်။ COVID ရောဂါကာလလွန်ပြီးတဲ့နောက် 7.2% ထိပလင်းမြန်တိုးတက်လာလို့ကမ္ဘာပေါ်မှာတိုးတက်မှုအချိန်အများဆုံးတိုင်းပြည်တော်မှာသတ်မှတ်ချက်ခံရပါတယ်။ဒါမဲ့တစ်ချိန်တည်းမှာပဲရက်ဆက်အကြံကျေးဇူးဆွဲလေဖြစ်ခဲ့တယ်။အထူးသဖြင့်နိုင်ငံရေးအတိုက်အခံတွေကိုလုံးဝပြင်းနေခဲ့တဲ့ဒီကိုခဲ့တဲ့နေရာမှာအဲ့လိုဖြစ်ခဲ့တဲ့ဆိုတော့သူကယူဆတယ်လူတွေကဝေဖန်ကြတယ်အဲ့ဒါကြောင့်ဒီဟာစီးပွားရေးဘလော့တိုးတက်တိုးတက်အဲ့လိုဖြစ်မယ်နောက်တစ်ချို့ကလည်းပြောတယ်စီးပွားရေးဟာအခုနောက်ပိုင်းမှာတော့သူတို့နည်းနည်းငွေကြေးဖုံးပွားမှုတွေပါနေနေတော့ပါဖြစ်လာတယ်နောက်ပြီးတော့နိုင်ငံခြားငွေရှာဘမှုတွေလည်းတန်းကြီးမှာကျုံလာရတဲ့အခါမှာအကြက်တွေကျုံလာတာလည်းပါတယ်လို့သုံးသပ်ကြတာတွေ့ရပါတယ်
အခုဒီဂျာပြက်အစိုးရကိုဦးဆောင်တဲ့ဟိုနိုဘယ်ငြိမ်းချမ်းဆုရှင်မိုဟာမက်ယူနုစ်သူ့အစိုးရကဏ္ဍရောဘယ်လိုရှိပါလဲ
။သိအရေးကြီးပါတယ်။မစ္စတာယူနုစ်ကိုကျောင်းသားတွေကို၌ကဆန္ဒပြနေကြတဲ့ကသူ့ကိုပဲကောင်းဆောင်ဖြစ်တင်ပြဖို့ဆိုပြီးတော့သူတို့ရွေးကြရဖြစ်ပါတယ်။အင်မတန်မှန်ကန်တဲ့ရွေးချယ်မှုလည်းပြောမှာပါ။အဲဆိုမစ္စတာယူနုစ်ကိုသူကကမ္ဘာကျော်စီးပွားရေးပညာရှင်နိုဘယ်ငြိမ်းချမ်းဆုရောင်းရခဲ့တာဖြစ်တယ်။စင်ရသားတွေအတွက် Grammy Bank ဆိုတာတည်ထောင်ပြီးတော့စီးပွားရေးအဆင့်ပြောင်းလုပ်ပေးခဲ့တာအပါအဝင်ပေါ့လေ။နောက်တော့သူ့ကိုပြည်သူကလည်းထောက်ခံကြတယ်။မီဒီယာတွေကလည်းအကုန်လုံးအကောင့်ထောက်ခံရေးသားကြတယ်။သူဘယ်မှာ Paris မှာစေကူနေတာကနေပြီးတော့ဝန်ကြီးလာလို့ပါလို့ပြောတော့သူကပြန်လာတယ်။အဲ့ဒီခါလေစိတ်မှာအဲ့ဒီ BBC သတင်းထောက်ကမေးတယ်တိုင်းပြည်အတွက်ပါ message ပေးခြင်းနဲ့ WhatsApp message for the country တဲ့သူကပြောတယ် discipline and hard work တဲ့စီကံရှိကြပါအလုပ်လုပ်သားရပါဒါပဲနှခွန်ပြစိတ်ကောင်းတဲ့စကားပဲသူ UAE နဲ့သူပြောပြီးတော့ဆက်ဆောက်သွားပဲတကယ်လည်းပဲသူကအဲ့လိုလုပ်တယ် now သူရောက်လာပြီးပြထောင်ဆုံးထားလူတွေကိုစက်နေရတော့ရကြပါကြမ်းမဖက်ကြနဲ့အခုဆိုလို့ရှိရင်လူငယ်စုတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်ကမွတ်စလင်များစုနိုင်ငံလူနေစုတွေဖြစ် Hindu တွေ Buddha ဘာသာတွေ Christian တွေအတိုက်အခိုက်ခံရတာကိုမလုပ်ကြတဲ့တခါလေးချက်ချင်းပြောတယ်နောက်သူရဲ့အကြံပေးအဖွဲ့ထဲမှာဖွဲ့တဲ့အခါမှာလည်းပဲအဲလူမျိုးစုရေးရဝန်ကြီးရဲ့ Chuck မှာတောင်ပေါ်သားတယောက်ကိုခန့်တာလဲတွေးရပါတယ်ဆိုတော့သူဟာအကုန်လုံးကိုလွှမ်းခြုံပြီးတော့စုမြင်တဲ့ပညာရှင်တယောက်လည်းဖြစ်ပါတယ်ဒါပေမဲ့သူရဲ့အကြံသူကတော့ advisor ဆိုလို့ပြောတယ် cabinet ဖွဲ့ဝင်တွေအဲဒီထဲမှာသူပါဝင်16ယောက်16ယောက်မှာလူအများစုကတော့နိုင်ငံတကာကြော်ကြားတဲ့ပညာရှင်တွေအဲလူခွင့်သမားတွေဖြစ်တယ်သိကောင်းတယ်ဒါမှ9ယောက်ကတော့ BNP အခါလီဒါဇီယာရဲ့ဘင်္ဂလားဒေ့ရှ် National Party ဘင်္ဂလားဒေ့ရှ်အမျိုးသားပါတီကိုလူလာသူအဲ့ဒီပါတီနဲ့သက်ဆိုင်ကြွေးလို့သုံးသချက်တွေကိုတွေ့ရပါတယ်။ဒါမှမစ္စတာယူနုစ်ရဲ့အစိုးရရဲ့စွန့်ဆောင်မှုကသိပြီးတော့အရေးကြီးတယ်လို့ထင်ပါတယ်အခန့်ကဏ္ဍဟာ
။အရေးကောက်ပွဲအလားလာပါရောလွတ်လပ်ပြီးတော့တရားမျှတရေးကောက်ပွဲဖြစ်လာနိုင်မှာမလ
ား။အဲ့ဒါကတော့စိန်ခေါ်မှုပါပဲ။သူတက်လည်းအရေးကြီးဆုံးစိန်ခေါ်မှုဖြစ်ပါလိမ့်မယ်။ဘာလို့ဆုံးလူတွေပြောကြတာကသူကအချင်းအလုံးလို့ရပါမလားအဲအဓိကအတိုက်ခံဖြစ်တဲ့ BNP စသော်ပြောကြတဲ့ခါလီဒါဇီယာရဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီကရပောင်90ပဲတချို့ကောင်းဆောင်တွေကပြောနေတာရပောင်90အတွင်းမှာလုပ်ခဲ့ပါဆိုတော့ရပောင်90အတွင်းမှာလုပ်ဖို့ဖြစ်နိုင်ပါမလားလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဟူဆိုတော့သံသရာနံပါတ်1မှာရှိကြပါတယ်ဆိုတော့အဲ့လိုလုပ်နိုင်ဖို့အတွက်ကတော့သူတို့အများကြီးစည်စင်ကြိုးစားမှဖြစ်ပါတယ်နောက်ပြီးတော့စိန်ခေါ်မှုတွေလည်းအများကြီးရှိနေပေါ်လိတိချင်းမှာအဲ့ဒါကိုတော့လူတိုင်းကနည်းနည်းထောက်ပြနေရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မစ္စတာယူနုစ်ရဲ့ဆရာအဲ့ဒါကိုလုပ်နိုင်ပါမလားလွတ်လပ်ရင်တော့မှလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားအဲ့ဒါလည်းအရေးကြီးတယ်ပေါ်လိဒါပေမဲ့လောလောဆယ်မှာကတော့စစ်တပ်ကလည်းကြားနေတဲ့သဘောမျိုးဖြစ်နေတယ်ဆိုတော့မျှော်လင့်ချက်တော့ထားနိုင်ပါတယ
်အဲ့ဒီမိုကရေစီရှင်သန်ရေးလားလားပါ
အဲ့ဒါကရွေးကောက်ပွဲတွေကိုပုံပြီးရှိမှတဲ့ရည်ကြီးတဲ့ကိစ္စဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီစစ်တပ်အနာမသိနေဘူးအဲ့ဒါက တောင်းတဲ့အချက်တစ်ခုဥပမာပြအစွဲလိုဖေဖေဖေဖြစ်နေအများဆုံးပဲတချို့နိုင်ငံမှာစစ်တပ်ဒီကအနာသိမ့်ပြီးတော့တက်လိုက်တယ်ဆိုပြီးတော့ဖြစ်လာကြတယ်လေအဲ့လိုဆိုတော့ဘင်္ဂလားဒေ့ရှ်မှာဘာကြောင့်မဖြစ်ဘူးလဲဆိုတော့တခုကတော့ဘင်္ဂလားဒေ့ရှ်ရဲ့စီးပွားရေးချုပ်ဘိုးချုပ်ကြီးဝါကာဥစမန်ဒီလူကရှေ့ခါစီနာရဲ့တူမယောက်ျားလာပါလားဘိုင်မဲရစ်အဲ့လိုရှင်မျိုးဒေါ်အဲ့ဒါကြောင့်လဲသူကိုယ်တိုင်ကရှေ့ခါစီနာရဲ့အလိုကြရှေ့ခါစီနာကိုတတူကဖေဖေပါသူကကြီးနိုင်ပြီးတော့ပြောရတယ်လို့ဆိုကြတယ်ဆိုတော့စစ်တပ်ကဖလွန်မှုပြီးတော့တောက်ချီတက်လာမလားဆိုတော့အဓိကအန်ဒီဒီမိုကရေစီရဲ့အဓိကအန်ဒီကဆီအနာသိမ်းတာကိုအဲ့ဆိုအဲ့လောက်ကြီးအန်ဒီအန်ဒီကြီးရောမရှိဘူးလို့ယူဆရပါတယ်သို့တော်လည်းပဲဗြိတိန်နိုင်ငံရဲ့ဘင်္ဂလားဒေ့ရှ်ဟာအရင်းအမြစ်တမ်းကြီးတရားဝါသုံးတယ်ဘင်္ဂလားဒေ့ရှ်ပေါ်တိတ်ဆာရီဗင်းစ်ပေါ်တိတ်ဆာတပတ်နဲ့တပတ်ဟာ revenge လုပ်နေရတယ်အဲ့ဒါဖိတ်ခဲခဲသူတက်လိုက်ရင်ဘလူးကိုလုံးဝနှိမ့်ထားပြီးတော့သူတစ်ဖက်သားလုံးသွားမှာအဲ့လိုဆိုတော့ဒါဟာတပတ်ကြီးကြီးဆိုတဲ့စနစ်ကိုဥတည်ပြီးသွားနေသဘောဖြစ်နေတခြားကိုဖျက်ဖို့ဆိုတာတီမာတဲ့စိတ်ကောင်ဖြစ်တယ်ဆိုတော့ပြောနေကြပါတယ်ဆိုတော့အဲ့ဒါကြောင့်တချို့ကလည်းပြောကြတယ်ဘင်္ဂလားဒေ့ရှ်မှာဒီမိုကရေစီထွန်းကားခြင်းwinner takes all မဲနိုင်သူအကုန်လုံးယူဆိုတဲ့ပုံစံမျိုးမဟုတ်ဖဲနဲ့တမျိုးတတိလိုက်တာအဖွဲ့တွေပါပါတီပါပေါင်းအချိုးကြပါလီမန်မှာရတဲ့အမတ်အချိုးအတိုင်းဒါမဲအချိုးအတိုင်းပါလီမန်အမတ်အချိုးစားရွေးပါဆိုပြီးတော့သဘောမျိုးသုံးသပ်ကြရလဲရှိပါတယ်ဆိုတော့အဲ့လိုပုံစံမျိုးတနည်းနည်းတော့သူတို့လှုပ်ရမယ်သို့ပေမဲ့စိန်ခေါ်မှုတွေအခက်အခဲတွေ challenges တွေအများကြီးပြည့်နှက်နေရဲဆိုတော့ဒီတိုင်းကပြောကြပါတယ်ဒီမိုကရေစီဟာဘယ်လောက်လွယ်လွယ်ကူကူနဲ့ဖြစ်လာနိုင်မလားဒီချိန်ထဲမှာရှိတ်ခါစနာသူပြန်လာမယ်လို့လည်းသူကပြောနေတယ်သူကပြန်လာမယ်ဘိုဘက်က BN ပြန်ပြန်လာမြူလာပါတီကလည်းပဲတိခက်ပြင်ဆင်နေ။နောက်ပါတီတစ်ခုရှိတာကဂျမတ်အီအစ္စလမ်ပါတီ။အဲ့အဲ့ပါတီကလည်းရှိရဆိုတော့သူတို့ပါတီတွေကတော့အဓိကအဖြစ်ပြန်ဟမ်းမဲ့ပါတီဖြစ်ပါတယ
်။ခုဘင်္ဂလားဒေ့ရှ်ရဲ့အခြေအနေတွေကဒီနိုင်ငံတကာဆက်ဆံရေးနောက်အင်းနီချင်းဆက်ဆံရေးအထူးသဖြင့်ပြောမယ်ဆိုရင်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဘလို့ရိုက်ခတ်လာနိုင်လဲ
။ဟုတ်ကဲ့မြန်မာနိုင်ငံကတော့နောက်ဆုံးမှပြောကြတာပေါ့အရေးကြီးဆုံးကတော့အိန္ဒိယနဲ့ဆက်ဆံရေးကရှိတ်ခါစတန်အိန္ဒိယကိုရောက်နေတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရကြတဲ့ကရှိတ်ခါစတန်အဖေရှိတ်မူဂျူရာမန်တို့လက်ထက်မှာပါကစ္စတန်ကိုလွတ်လပ်ရတိုက်ပွဲဆင်နွှဲတော့ကအိန္ဒိယဝင်တိုက်ပေးရပဲအိန္ဒိယကြောင်းပြီးတော့ဆောင်ရွက်ပေးခဲ့တာပဲ။ဆိုတော့ရှိတ်ခါစတန်နဲ့အိန္ဒိယနဲ့စိတ်အလွန်းစင်ပါတယ်။သူကအခုလည်းပဲအိန္ဒိယနိုင်ငံကိုထွက်ပြေးသွားတော့ကလည်းအိန္ဒိယနိုင်ငံခုလုံးနေပါတယ်။ဆိုတော့အိန္ဒိယအစိုးရကိုပြောနေရတယ်ခင်ဗျားတို့ပြန်ပြီးစဉ်းစားရှိတ်ခါစတန်ကိုခင်ဗျားတို့သိပြီးတော့ကူညီပေးနေတာမှန်ရဲ့လားအိန္ဒိယမီဒီယာတွေကအိန္ဒိယအစိုးရကိုအကြံပေးနေတယ်ဒါဆိုရှိတ်ခါစတန်ဟာအိန္ဒိယကလည်းကူညီနေတာမင်းကလည်းကူညီနေတာရှိတ်ခါစတန်တကယ်တရုတ်ဘက်ကိုပါတယ်တရုတ်နဲ့ကတော့သူကသိပြီးတော့ပလဲနံပါတ်သိတယ်ဒုက္ခသည်ပြန်လာရေးမှာတော့တရုတ်ကလူပိမဲ့ပြောတယ်အိန္ဒိယဘက်ကတော့Egg East Policy အစီအမံလုပ်ရမယ်ဆိုတော့ Bangladesh နဲ့မြန်မာကိုဖြတ်ပြီးမှဒီဘက်ကိုလာမယ်ဆိုတော့အိန္ဒိယကတော့ဘာပဲပြောပြောသူဥစားပေးခဲ့တယ်တရုတ်ကလည်းပဲ Bangladesh အိန္ဒိယသမုဒ္ဒရာ from we အစားအကုန်လုံးနောက်ပြီးသူ Belt and Road အတွက်စီမံကိန်းမှလည်းပဲအဓိကနေရာဖြစ်တော့တရုတ်ကဘယ်လိုဝင်လာမလဲဆိုတော့ငါသိဝင်စားနေရပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အဓိကကတော့ဒုက္ခသည်ကိစ္စဖြစ်တယ်ဆိုတော့ဒုက္ခသည်တွေကတော့တချို့ကတော့ပူပြီးအကောင့်ဖြစ်လာမယ်ဒုက္ခသည်အရေးကိုပူပြီးတော့အလေးနဲ့ထားလာလိမ့်မယ်နောက်ပြီးနေစားကိုပိတ်တာတွေပါတယ်မလို့ခဏပြန်လာခွင့်ပေးလိမ့်မယ်လို့မျှော်လင့်ကြတယ်လို့ပြောဆန်ကြပါတယ်ဒုက္ခသည်ကတစင်စကားကြားပေါ့လေအဲဒုက္ခသည်ကိစ္စဒါပေမဲ့ဒုက္ခသည်ပြန်ရောက်ဖို့ဆိုတော့မြန်မာနိုင်ငံတွင်အခြေအနေကောက်မှလည်းပဲဖြစ်မှာပါအဲ့ဒါကတော့နောက်တစ်ခုကတော့အဲမြန်မာနိုင်ငံရခိုင်ဒေသတို့ဘာလို့နောက်ချင်းတို့တော်လိုင်းအင်အားစုကစိမ့်ပိုက်ထားတဲ့အချိန်မှာစစ်ကောင်စီနဲ့ဆက်လက်ပြီးတော့ဆက်ဆံလို့ဖြစ်ပါတော့မလားဒီကိစ္စကိုလည်းပဲဒီဂျပ်ဖြတ်အစိုးရအထူးသဖြင့်ဂျပ်ဖြတ်အစိုးရပြီးတော့နောက်ရေကောက်ပွဲမှာတက်လာပဲအစိုးရဘယ်လိုကင်တွယ်လာမလဲဆိုတာကတော့ဒါလည်းပဲကြိုတင်မပြောနိုင်တဲ့ကိစ္စဖြစ်ပါတယ်လေ
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလိုဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်အခုတော့ဂျန်စီအစီအစဉ်မှာအသက်70အရွယ်ကလေးကချင်းလုံးအားကစားပညာကိုသင်ယူခဲ့ပြီးမြမရွေးရချင်းလုံးခက်ကစားနည်းကိုဒီဇိုင်းမမတ်လေးကျင့်ကစားခဲ့တဲ့နမေကျော်ချင်းလုံးကျွမ်းကျင်သူမတ်မေဦးခင်အကြောင်းကိုတင်ပြမှာပါစကြောတဲ့အမျိုးသမီးငယ်တယောက်အနေနဲ့မြမရွေးရအမွေနှစ်ဖြစ်တဲ့ချင်းခက်ပညာကိုအခက်ခဲနဲ့စိန်ခေါ်မှုတွေကြားကဘလို့ထိမ့်သိမ်းဆောင်ရွက်ခဲ့ပါလဲမတ်ခင်လေးကတင်ပြထားပါတယ်ခင်ဗျာ
ဟေးဂျန်ဇီရိုတက်ချင်ရောက်တယ်မီနော်ဂျန်ဇီရိုရေဒီတစ်ပတ်တော့အသက်ငယ်ငယ်ရွယ်နဲ့မြမရိုးရာချင်းလုံးကစားနီးကိုထိမ့်သိမ့်ထားတဲ့မြို့သမီးငယ်လေးတယောက်နဲ့စကားပြောထားတယ်ဆိုတော့သူ့အကြောင်းလေးတွေကိုလည်းနားထောင်ကြည့်ပါဦး
ကျမနာမည်ကတော့မေယူခင်ဖြစ်ပါတယ်တက္ကသိုလ်ဆက်ခွန်မှာဒီချင်းလုံးပညာနဲ့တမဝန်ကြောင့်ပြုနေတဲ့ကျွန်တော်ဖြစ်ပါတယ
်သူကဘယ်အသက်အရွယ်လောက်တည်းကချင်းလုံးပညာကိုစပြီးတော့သင်နေခဲ့တာလဲ
ဒီချင်းလုံးပညာကိုစပြီးသင်နေတာကတော့အသက်10နှစ်ကနေစတင်နေခဲ့တာပါအခြေခံဘာရနေဆန်စတင်နေတဲ့ဆရာမင်္ဂလာဦးမောင်မောင်ဆရာနေပြစပြီးသင်နေခဲ့တာပ
ါမိဘတွေကသင်ခိုင်းလို့သင်နေတဲ့ချင်းလုံးကစားနည်းကိုတဖြည်းဖြည်းနဲ့စိတ်ဝင်စားလာတယ်လို့သူကအခုလိုပဲပြောပြထားတယ်
ပါတဲ့နော်ပါလားဆိုမပါဘူးဒီချင်းလုံးဆိုလည်းဘာမှမသိဘူးလေတခါမှလည်းကိုကမမြင်ဘူး10နှစ်ဆိုတော့ငယ်သေးရင်ဒီမိဘတွေကတိုက်တယ်လို့ဆိုပြီးတော့ခက်ကစားခဲ့ရစားပြီးတော့တင်းတင်းနဲ့စိတ်ဝင်စားလာတယ်တင်းပြီးတော့စတင်နေတင်းပြီးရဲ့အချိန်တစ်နှစ်အကြာမှာပွဲစားခက်တယ်ငယ်နိုင်ပွဲလေးစားခက်တယ်အဲ့ဒီအချိန်မှာပြိတ္တတီအားပေးတာအဲလက်ခုတီဒီကိုဆက်တာကိုလက်ခုတီကြည့်ပြီးတော့အားပေးတာအဲအဲ့အရာကိုအရင်သဘောကျသဘောကျပီတိဖြစ်တာကိုအခုစူးစမ်းမှုအရာနေမယ်အဲ့ဒီကနေတပြေးပြေးငါဒီချက်ပူကောင်းခတ်မယ်ငါ့ကိုဒီချက်ပူပြီးတော့လူတွေသဘောကျအောင်လုပ်မယ်ဆိုတော့စိတ်စူးစမ်းလာဟုတ်အခုတော့ဝါဒနာပါလာပါပြီ
ကလေးရွယ်တွေကနေပြီးတော့သူကဒီချင်းလုံးခတ်တဲ့ပညာကိုသင်ခဲ့တာဆိုတော့သူဘလောက်ထိခက်ခက်ခဲခဲနဲ့စူးစမ်းခဲ့ရလဲဘလို့ပုံစံမျိုးတွေလေ့ကျင့်သင်ယူနေလဲ
ကျင်းလုံးကြီးကိုကွယ်ခြေောက်ကြီးတက်ခါရတာနားတယ်ဆိုတော့ဘလောက်ဒီနားလို့ဆိုတော့သွေးတွေထွက်တာခြေောက်ကနေအဲ့ခြေချောင်းလေးတွေခြေချောင်းလေးတမန်ညာတန်းဆိုညာဘက်နဲ့ဖက်တာခြေချောင်းလေးတွေအဲ့ခြေပြားစတော့တော့အဲ့လိုတိတိလေးတော့ဆိုတာခြေချောင်းမှာသွေးတွေဖက်တာအတမာကြီးပေါ့လေတမိချာမှာကိုကြီးအတမာကြီးရှိသေးရဲ့အဲ့စကတ်တုံးကတော့ကိုကြီးကမတည်ဘူးတည်ရဲ့တည်မလားတော့တာပေါ့အမြင်ဒီရချင်းတော့နော်တချက်ချင်းအမြင်ကြီးတော့ကြအဲ့ခါကျကျင်းဆိုတော့ခြေောက်ကိုခြေရလာကြတယ်ပြေးထွက်တယ်အဲ့အဲ့ဒါလေးပေါ့အဲ့သွေးထွက်ပြီးဆိုရင်အုံမင်တိတ်ဆီရှိတယ်နော်အဲ့အုံမင်တိတ်ကအဲ့သွေးထွက်တဲ့နေရာလေးပတ်ပတ်ပြီးပြန်ခက်အဲ့ရနေအတမာကြီးကပ်ပြီးတော့နောက်ပိုင်းကျတော့ဆရာကတမိရဲ့ fitness တီးပြီးတော့ခက်ကြည့်ပါလားတဲ့ main ခလေးဆိုတော့ fitness ကြီးလိုက်တော့နည်းနည်းတော့စက်တာလေးပါမျိုးငါးတော့ပြန်ပိုက်ချုပ်ဆိုတော့ပြီးပြီနော်အဲ့ရချင်းပြည့်ရဒါကြတမိကမြမရွေရချင်းအာဂါကနေရွေရချင်းအာဂါကနေပြည့်တော့တမိတို့ချင်းမှာနှစ်မျိုးပဲရှိတယ်ဘိုင်းချင်းရဝိုင်းချင်းအပွဲလိုက်โอเคเนี่ยตะเบนไหนอลาเสร็จแล้วมันไม่อยู่เลยตะเบนชื่ออะไรมาตะเบนก็ตะเบนไหนก็เลยไงๆတော့ตะเบนไหนซ้ายขัดတယ်ชิ้นขัดပြီးတော့ตะเบนไหนซ้ายขัดတယ်အခုကတော့ตะเบนဝိုင်းชิ้นမခတ်ဘူးဆိုတော့ဝိုင်းชิ้นကိုလေးချင်းလို့လေဝိုင်းชิ้นကပြန်ဝဲชิ้นနဲ့တူတယ်လေပြန်ဝဲနဲ့ဝိုင်းชิ้นကိုအခုလိုက်ခတ်ကြတာဆိုတော့အဲ့ဒီအရအဓိကထားလေးချင်းလေ
းအများမြင်မှာချင်းလုံးလေးကလေထဲမှာဝေ့ပြီးတော့လှလှပပနဲ့ခတ်ပြနိုင်ဖို့အတွက်သူဘလောက်ထိနိုင်ပေါင်းများစွာစူးစမ်းလေ့ကျင့်ခဲ့ရလဲ
ဒီကျင်းဝင်းနေဝင်နေထွက်တယ်ထွက်ကစားတဲ့အချိန်မှာလူကြည့်လိုက်တဲ့ဆက်ပဲကပြန်ထွက်အဲ့လိုမျိုးပေါ့အမှန်တကယ်သူတို့ပြန်မလေးချင်းခဲ့ရတာအဲ့လိုအဝင်နေမှာသူတို့ခလုတ်တိုက်ပြီးတော့မှောင်သွားလို့အဲ့လိုလူတွေပေါ်နိုင်တာရှိတာဒါသူတို့ကျင်းဝင်းနေပဲရှိတယ်။ Okay တက်တယ်ဆိုရင်လည်းဒါသူတို့ခုံးလေးပေါ်မှာအဆင့်ဆင့်၄၅၆၄၅ခန်းလောက်ဆက်တာမဟုတ်သေးဘူး။ဒီမြေပြင်မှာတခဲတက်ဖို့အခြေကိုတမျိုးမှာခြေခောက်ပြီးတော့ချင်းမဆက်ပဲနဲ့တပတ်နှစ်ပတ်လောက်နားရတဲ့အခြေအနေမျိုးရှိရပါတော့။ခြေရောက်တာလွယ်တယ်နဲ့တကယ်တော့မိမအောင်လို့ကျင်းသားမှုတွေအများကြီးပေါ့လေ။နှစ်ခုအခြေရှင်မတိကြောင့်လည်းလေ့ကျင့်ကြိုးစားခဲ့ရတယ်။ဒါကြတပင်နိုင်ပေါ့နော်။ဘိုင်းကတ်ဆိုရင်လည်းအခုတမျိုးငင်းနေချိုးရတယ်။အဓိကကခင်းအများကြီးချိုးရတာပဲ။ဘာလို့လဲဆိုတော့အခုတမျိုးချင်းကြီးပိုင်းနဲ့တမျိုးစုတော့ရယ်တော့တဲ့အချိန်မှာတဲပွားပြီးခေါင်းကြီးရတယ်လုံးဝအပေါ်ကြီးကိုမော့ရှေ့ရနေချင်းဒီမေးစီကနေဒီနေစီပဲမြင်တာခေါင်းကလုံးဝခေါင်းတွေမှာနှံလာတာဆိုတော့တမီးတို့အဲ့ဒါကိုတမီးအများဆုံး1200ဒီချိုးပြီးတော့အချိန်ကြီးတော့အကြာကြီးအဲ့ဒါကြီးပြီးတော့ခေါင်းကမငုံနိုင်တော့အောက်အဲ့လိုမျိုးပေါ့လေအများကြီးချိုးသွားခဲ့ရတာပေါ့မဟာလူဆိုရင်လည်းခွင်းနေချိုးရတယ်အဓိကတော့တမီးတို့ခွင်းနေအများကြီးချိုးရင်ပေါင်နေတာအောင်ပေါင်နေတာနောက်ပြီးကျတော့တမီးတို့ဒီဇက်တွေဆိုရင်ငန်းတာပေါ့ဒါပြမှုတွေဖေးဆမ်းမှုတွေကျိုးစားမှုတွေအားကြီးလောက်ပါပြီးမှပြီးတော့အချင်းတိောက်လာတာလေ
။သူကလေမြမရိုးရချင်းလုံးကစားနည်းပညာကိုကျိုးစားပြီးတော့ကစားပြပြီးမယ်တန်ဖိုးမထားတဲ့သူတွေနဲ့လည်းကြုံခဲ့ရဘူးတဲ့
။ပြီးတော့ချင်းတပွဲခက်တယ်ဆိုတော့ပြမမြေပွဲတွေပါခက်တယ်လား။အကိုကြီးစီရင်ချင်းသုံးသိန်းစသုံးသိန်းလေးသိန်းလေးပဲ။အဲ့ခါကျသူကပြောဟာရှော့ပါအောင်လို့ပါလို့ပေါ့နော်။ဒီချင်းပွဲလေးတစ်နာရီတစ်နာရီပွဲလောက်ခက်ပြီးတော့သုံးလေးသိန်းရတာအချို့ကပြောကြတယ်ဒီလိုနဲ့တမလို့နေနေနေစင်နဲ့အမြသွားလာလှူရှားနေရတဲ့စီမိုးတွေရှိတယ်ကိုယ့်ရဲ့အချိန်နဲ့ကိုယ့်ရဲ့ကြိုးစားမှုတွေရှင်းနေမှုတွေအများကြီးရှိတယ်ဒါတွေကိုကြားသူကမမြင်ဘူးပေါ့နော
်အနာဂတ်မှာရောချင်းလုံးကစားနည်းနဲ့ပတ်သက်ပြီးသူဘာတွေဆက်လုပ်သွားဖို့ရှိနေလဲ
ဒီချင်းလုံးအားကစားကမြမရဲ့ယူရပါမြမမျိုးတက်ပြီးချင်းပြည်နေတဲ့ပြဿနာမျိုးတမီးကိုချစားနေအခုကတော့ဒီချင်းလုံးကမြမမွေနဲ့ပါလို့ပြောလို့ရနိုင်တယ်အဲ့ဒီဆောက်ကောင်းလို့ရှိတာအခုကတော့အရှိတော်အရှာမှာတမီးတို့အင်ဖာစီးကိန်းပါတယ်ဆိုပြီးတော့ကျင်းပါတဲ့ဒါရွှေအချင်းအောင်အင်္ဂါကြတော့တည်သိကြတယ်ပေါ့နော်အနည်းငယ်များတော့သိကြတယ်နောက်နိုင်ငံတွေကသာအချင်းအောင်အင်္ဂါစိတ်နဲ့သိကြတ
တိဖေးချင်တယ်မဟုတ်ဘာသာတော့ကျွန်တော်ရဲ့ဒီအစိုးရမှာဆောင်မြန်မာရွေးချင်တဲ့အားလည်းပြည့်စုံချင်အဲ့ဒီလိုမျိုးဖြစ်အောင်ဒီပါလောက်သွား
ကဲကျင်စီတို့ရေမြမရွေရချင်းလုံးကစားနည်းကိုစူးစမ်းထိမ့်သိမ့်နေတဲ့စေကျော်သက်အမျိုးသမီးငယ်လေးကြောင့်ကြားခဲ့ကြရတာနော်ရှေ့တစ်ဘက်တွေကြားလို့ရှိရင်လည်းနေပယ်အသီးသီးမှာထူးချွန်ထက်မြက်နေတဲ့မြမလူငယ်လေးတွေကြောင့်ကြားကြဖို့ရှိတာမို့လို့ကျင်စီစီစဉ်ကိုဆက်ဆက်စောင့်ကြည့်ကြပါအောင်နော်တက်တာ
အခုတော့အားကစားအစီအစဉ်မှာ2024ပါရီအိုလံပစ်ပြိုင်ပွဲမှာ American Basketball ပြိုင်ပွဲမျိုးသားရောမျိုးသမီးရောဘူဆွဲသွားပြီးတော့အမေရိကန်နိုင်ငံကလည်းပြိုင်ပွဲတစ်ခုလုံးမှာစုစည်းအများဆုံးရသွားတဲ့အကြောင်းအပါဝင်တပတ်တွင်ထူးခြားတဲ့အားကစားသတင်းတွေကိုကိုရန်နိုင်ကတင်ပြထားပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာကျင်းပတဲ့2024 Paris Olympic ပြိုင်ပွဲကတော့ပြီးဆုံးသွားခဲ့ပါပြီ။ပြိုင်ပွဲအခမ်းအနားကို Paris မြို့က Stade de France အားကစားကွင်းကြီးမှာခန်းခန်းနာနာနဲ့အောင်မြင်စွာကျင်းပခဲ့ပြီးတော့လာမယ့် 2028 LA Olympic ပြိုင်ပွဲအတွက် Olympic အလံကိုလည်း American ကိုလွှဲပေးခဲ့ပါတယ်။နိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Beck ကတော့ Olympic ပြိုင်ပွဲကကျွန်တော်တို့လူသားတွေဘယ်လောက်ထိကြီးကျယ်ခမ်းနားစွာလုပ်နိုင်သလဲဆိုတာကိုပြသခဲ့တယ်။ Olympic ပြိုင်ပွဲကငြိမ်းချမ်းရေးကိုမဖန်တီးနိုင်ပေမဲ့တစ်ကမ္ဘာလုံးကအားကျစေမဲ့ငြိမ်းချမ်းရေးရည်မှုကိုဖန်တီးနိုင်ခဲ့တယ်လို့ပြိုင်ပွဲအခမ်းအနားမှာပြောသွားခဲ့ပါတယ်။ဒီပိတ်ပွဲအခမ်းအနားမှာကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသား Tom Cruise ကလည်း Star of France ကွင်းရဲ့အမိုးပေါ်ကနေချိုးနဲ့ဆင်းလာခဲ့ပြီးတော့ Olympic အလံကိုတည်ဆောင်ခဲ့တာကလည်းကွင်းထဲမှာရှိတဲ့အားကစားသမားတွေရောပရိသတ်တွေကိုပါအံ့အားသင့်သဘောကျစေခဲ့တာဖြစ်ပါတယ်
Absolutely spectacular. Really, really.
တကယ်ကိုမယုံကြည်နိုင်လောက်အောင်ကြီးကျယ်ခမ်းနားတဲ့ညတညပါ။အားကစားသမားတွေနဲ့ပိတ်ပွဲကိုကြည့်ုံနေတဲ့အရန်ကောင်းနေပြီးအဲ့ဒီမှာမှ Tom Cruise ကကြည့်တဲ့နားနဲ့တိတ်မွေးတဲ့နေရာကနေအမိုးပေါ်ကနေဒိုင်မင်ထိုးချတာကိုမြင်ရတာကတော့တကယ်ကိုအတိုင်းတက်အလွန်ပါပဲ။ပိုပြီးတော့မိုက်သွားတယ်
။ C'est un peu à l'image de tous ces JO et on est très fiers.
ပိတ်ပွဲကတကယ်ထိတ်တန့်ပါပဲ။ဒါအိုလံပစ်ပွဲအားလုံးရဲ့ပုံရင်းနဲ့တူပြီးအဲ့ဒီအတွက်ကျမတို့ဂုဏ်ယူပါတယ်
။ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကတော့အိုလံပစ်ပြိုင်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ပြိုင်ပွဲစီစဉ်သူတွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Parce que pendant des années et des années beaucoup de gens nous ont dit que ce n'était pas possible. Parce que pendant des années, des mois, des semaines
လူတော်များများဒါမဖြစ်နိုင်ဘူးဆိုပြီးနေပေါင်းများစွာပြောခဲ့ကြပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲကယူသတ္တလုံခြုံရေးကစိတ်မချရတာစိတ်မြင့်ကဘယ်တော့မှရည်ကူးလို့မရနိုင်တာပြီးတော့ပြင်သစ်အိုလံပစ်အသင်းအနေနဲ့စုရတဲ့ထိပ်ဆုံး၅ဆင်းနဲ့မဝင်နိုင်ဘူးဆိုပြီးလရီနှစ်တင်နဲ့ချီပြီးမဖြစ်နိုင်ဘူးလို့ပဲပြောခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေမှာခင်ဗျားတို့လုတ်ခဲ့တာတွေအကုန်လုံးကိုမဖြစ်နိုင်ဘူးဆိုပြီးကြွန့်ကျင်သူတွေပြောတာတွေကိုလည်းပြီးခဲ့တဲ့နှစ်ပိုင်းတွေမှာကြားခဲ့ရပါတယ်။ဒါပေမဲ့ခင်ဗျားတို့လုံနိုင်ခဲ့ကြတယ်ဒီအတွက်ခင်ဗျားတို့ကျေးဇူးတင်ပါတယ
်။ဒါပေမဲ့ခုလိုပြီးမှတော့အမေရိကန်ကရွှေ40၊ငွေ44၊ကျင်း42နဲ့ပထမရခဲ့ပြီးတော့တရုတ်နိုင်ငံကတော့ရွှေ40၊ငွေ29၊ကျင်း24ခုနဲ့ဒုတိယ၊ဂျပန်ကရွှေ20၊ငွေ11၊ကျင်း73နဲ့တတိယရပြီးတော့ဩစတြေးလျကရွှေ18၊အင်ရှင်ပြင်သစ်ကရွှေ16နဲ့အဆင့်4နဲ့အဆင့်5အသီးသီးရခဲ့ကြပါတယ်။ဘောလုံးပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာစပိန်ကအင်ရှင်ပြင်သစ်ကိုအချိန်ပိုမှ5ဂိုး3ဂိုးနဲ့နိုင်ပြီးတော့ရွှေစိမ့်ရသွားခဲ့လို့အင်ရှင်ပြင်သစ်အသင်းရွှေစိမ့်နဲ့လွဲသွားခဲ့ပြီးတော့တတိယနေရာလူပွဲမှာတော့မော်ရိုကိုကအီဂျစ်ကို6ဂိုးကိုမရှိနဲ့နိုင်ပြီးတတိယရသွားခဲ့ပါတယ်။မြို့သမီးဘောလုံးပွဲဘက်မှာတော့အမေရိကန်အသင်းကဘရာဇီးလ်ကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ရွှေစိမ့်ရသွားတာကြောင့်အမေရိကန်အမျိုးသမီးအသင်းဟာအိုလံပစ်ပြိုင်ပွဲမှာ5ချိန်မြောက်ရွှေစိမ့်ရသွားခဲ့တာလည်းဖြစ်ပါတယ်။တတိယနေရာလူပွဲမှာတော့ဂျာမနီကကမ္ဘာချန်ပီယံစပိန်ကိုအနိုင်ရပြီးတော့တတိယရခဲ့ပါတယ်။ဘတ်စကတ်ဘောပြိုင်ပွဲတွေဘက်မှာတော့အင်ရှင်ပြင်သစ်တွေအရေးနိုင်ပြီးတော့အမေရိကန်တွေကအမျိုးသားမှာရောအမျိုးသမီးမှာပါအောင်ပွဲခံသွားခဲ့ပါတယ်။မျိုးသားဖိုင်နယ်မှာအမေရိကန်အသင်းကစတက်ဖန်ကာရီကအကောင်းဆုံးကစားပြီးတော့အမေရိကန်ကအင်ရှင်ပြင်သစ်ကို68-89ပွိုင့်နဲ့အနိုင်ရပြီးရွှေစိမ့်ရခဲ့ပါတယ်။ဒါဟာအမေရိကန်အမျိုးသားဘတ်စကတ်ဘောအသင်းအတွက်တော့အိုလံပစ်ပြိုင်ပွဲမှာ၅ကြိမ်ဆက်တိုက်ပိုဆွဲရလည်းဖြစ်ပါတယ်။ဒီနေ့ကနေ့ကအမျိုးသမီးဘတ်စကတ်ဘောဖိုင်နယ်ပွဲမှာကတော့အမျိုးသားဖိုင်နယ်ထက်တောင်ပိုပြီးတော့ရင်ခုန်စရာကောင်းခဲ့ပြီးတော့နောက်ဆုံးစက္ကန့်ထိအကျိတ်နဲ့ဖြစ်ပြီးနောက်ဆုံးမှာအမေရိကန်ကပြင်သစ်ကို68-66နဲ့တတ်မှတ်ထဲနဲ့ကပ်ပြီးတော့အနိုင်ရသွားခဲ့ပါတယ်။ဗောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးဘက်မှာအီတလီကပြီးခဲ့တဲ့2020တိုကျိုအိုလံပစ်ချန်ပီယံအမေရိကန်အသင်းကို3ပွဲပြတ်နဲ့အနိုင်ရပြီးရွှေစိတ်ရသွားပါတယ်။အမျိုးသားဖိုင်နယ်မှာတော့အင်ရှင်ပြင်သစ်ကပိုလန်ကိုသုံးပွဲပြည့်နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာ
ဒီန
ီမှာကမ္ဘာတစ်ပတ်ကဒုက္ခသည်တွေကိုကိုသားပြုပြီးတော့ဝင်ပြိုင်ခဲ့တဲ့ဒုက္ခသည်များဆိုင်ရာအိုလံပစ်အသင်းကတော့တတိယကျေးဇူးတစ်ခုရခဲ့ပါတယ်။အမျိုးသမီး85ကီလိုဂရမ်လက်ဝတ်ပြိုင်ပွဲမှာစင်ဒီဝင်းနာဂျန်ကူအန်ဂမ်ဘာကတတိယကျေးဇူးရခဲ့ပြီးတော့ဒုက္ခသည်အသင်းအတွက်တစ်ခုတည်းသောဆုတိတ်ကိုယူပေးနိုင်ခဲ့တာဖြစ်ပါတယ်။ပြေခုံမြေပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးအမြင့်ခုံပြိုင်ပွဲမှာကမ္ဘာဆိုင်ရာချိုးထားတဲ့ယူကရိန်းနိုင်ငံကယာရိုစလာဗာမဟူချစ်ကပထမရွှေစိတ်ရသွားခဲ့ပါတယ်။ဒီစုရတာနဲ့ရတဲ့စုချင်းငွေတွေကိုဘာလို့တောင်းမလဲဆိုတဲ့အပေါ်မှာမဟူချစ်ပြောတာကတော
့ Slava nareche usvidomila sho vsashtaka olimpiyska championka
ကျွန်မအရင်ပြောပါရယ်အခုနောက်ဆုံးတော့ Olympic champion ဖြစ်ပါပြီ။ဒါအရင်ခက်ခဲခဲ့ပါတယ်။အထူးသဖြင့်ကျမအခုလိုခက်ခဲတဲ့အချိန်မှာကျမအနေနဲ့ရအောင်လုပ်နိုင်ခဲ့လို့ပါကျမအနေနဲ့ဒီရွှေတစိမ့်စုတစ်ခုပဲရဖို့ကြံနေတာဖြစ်ပြီးအခုတော့ရလိုက်ပါပြီ
တက်ဒူဂျေဝါရှ်ကာအလဲချေဝါရှ်ကာတမူရှော့ဖ်တကီဝါရှ်ကီချီစီဆက်စတကီဗဒလိုစီယီဝိဘရတေ
စုချင်းနဲ့ပတ်သက်ပြီးကျမပရမအောင်ပြောချင်တာကတော့ကျမနဲ့အတူအလုပ်လုပ်တဲ့ကျမရဲ့အဖွဲ့ရှိပါတယ်အဲဒါကြောင့်ရတဲ့စုချင်းတွေကိုသူတို့ကိုလည်းမျှဝေပေးသွားမှာဖြစ်တယ်လို့တချို့ကလည်းယူကရိန်းတပ်ဖွဲ့တွေနဲ့ Brighter အဖွဲ့တွေကိုလှူဒန်းသွားမှာပါအခုခါမှာယူကရိန်းတပ်တွေအတွက်ရန်ပုံငွေတွေရှာပေးနေတဲ့အဖွဲ့အစည်းတွေအများပြားရှိပြီးအခုနောက်ပိုင်းမှာကရန်ပုံငွေတွေရဖို့ခက်ခဲလာနေတာပါ
Olympic ပြိုင်ပွဲမှာစူးစိရရှိတဲ့သူတွေကိုသက်ဆိုင်ရာနိုင်ငံတွေအလိုက်ပေးတဲ့စုချေးတွေတဲကတချို့ကိုအိန္ဒိယနိုင်ငံက The Economic Times သတင်းစာကဖော်ပြတာမှာတော့ဟောင်ကောင်ကရွှေစိတ်အတွက် American Dollar 9,600ငွေစိတ်အတွက်38,400နဲ့ကျေးစိတ်အတွက် 39,200 စင်ကာပူနိုင်ငံကတော့ရွှေစိတ်အတွက်ဒေါ်လာ 9,400 ငွေစိတ်အတွက် 38,300 ကျေးစိတ်အတွက် 38,600 ချိမြင့်ပါတယ်အိရှင်ပြည်သက်ကတော့ရွှေစိတ်အတွက်ဒေါ်လာ 18,000 ငွေစိတ်အတွက်ဒေါ်လာ 43,000 နဲ့ကျေးစိတ်အတွက်ဒေါ်လာ 22,000 ချိမြင့်ခဲ့ပြီးတော့ဒီပြိုင်ပွဲမှာစူးစိတ်အများဆုံးရခဲ့တဲ့ American ကတော့ရွှေစိတ်အတွက် 38,000ငွေတစ်စိတ်အတွက် 23,000 နဲ့ကျေးစိတ်အတွက် 10,000 ကျွဲချိမြင့်ခဲ့ပြီးဂျပန်နိုင်ငံကတော့ရွှေစိတ်အတွက်ဒေါ်လာ 32,000 ငွေအတွက် 16,000 နဲ့ကျေးအတွက် 6,000 ချိမြင့်တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ခြေတော်အစားနိုင်ငံတွေဘက်ကစူးစိတ်ရရှိမှုကိုကြည့်ရရင်တော့ဖိလစ်ပိုင်နိုင်ငံကရွှေနှစ်ခုကျေးနှစ်ခုရပြီးတော့အဆင့်39ရခဲ့ပြီးတော့အင်ဒိုနီးရှားကရွှေနှစ်ခုကျေးနှစ်ခုနဲ့အဆင့်39ထိုင်းကရွှေတစ်ခုငွေ3ခုကျင်းတစ်ခုနဲ့အဆင့်44ရခဲ့ပြီးတော့မလေးရှားကကျင်းတစ်ခုနဲ့အဆင့်80စင်ကာပူကကျင်းတစ်ခုနဲ့အဆင့်84အသီးသီးရခဲ့ပါတယ်ဖိလစ်ပိုင်ကဂျွန်ဘာမှာအမျိုးသားဘက်မှာရွှေစိတ်တစ်ခုရခဲ့တာဖြစ်ပြီးတော့အင်ဒိုနီးရှားကအလေးမနဲ့ Sports Climbing အကစားနည်းတွေမှာရွှေတစ်စိတ်တစ်ခုစီရခဲ့တာပါထိုင်းနိုင်ငံကပန်နီဖက်ဝမ်ပန်ထနာခစ်ကတော့အမျိုးသမီး49ကီလိုတန်းတိုက်ကွန်ဒိုမှာရွှေစိတ်ရခဲ့တာဖြစ်ပါတယ်သူမဟာပြီးခဲ့တဲ့တိုကျိုအိုလံပစ်တုန်းကလည်းဒီပြိုင်ပွဲအမျိုးအစားမှာပဲရွှေစိတ်ရခဲ့တာကြောင့်အိုလံပစ်ပြိုင်ပွဲမှာ2ကြိမ်ဆက်တိုက်ရွှေစိတ်ရတာလည်းဖြစ်ပါတယ်။အခုချိန်အိုလံပစ်ပြိုင်ပွဲမှာထူးခြားတာတစ်ခုကတော့အာဆီယံနိုင်ငံတွေတဲကဘယ်နိုင်ငံကမှစက်တောင်ပြိုင်ပွဲမှာရွှေစိတ်မရခဲ့ပဲထိုင်းနိုင်ငံကငွေစိတ်တစ်ခု၊မလေးရှားကကျင်းတစ်ခုနဲ့အင်ဒိုနီးရှားကကျင်းတစ်ခုရခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။
VOA ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးချင်တဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျ။အခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လင်းချက်တွေလည်းပြီးဆုံးကန်ပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လည်စူးစီးတင်ပြပါမယ်။တရုတ်နိုင်ငံသားဝင်ကြီးဝမ်ယီဟာမြန်မာနိုင်ငံကိုရောက်ရှိစဉ်စစ်ကောင်းဆောင်ဟောင်းဦးတန်းရွှေနဲ့တွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံပိုင်ဆင်ဝါသတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံအရေးကိစ္စမှာပြည်ပကဆော့ဖွဲ့မှုကိုတရုတ်နိုင်ငံအနေနဲ့အခိုင်အမာဆန့်ကျင်ပြီးပြည်တွင်းအမျိုးသားရင်ကြားစည်းရေးအတွက်ဖွဲ့စည်းပုံမူပေါင်းအောက်ကနေဆောင်ရွက်မှုတွေကိုထောက်ခံသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကတွေ့ဆုံပွဲမှာပြောခဲ့တဲ့ဆိုပါတယ်။တခါနိုင်ငံတကာသတင်းတွေမှာတော့အစ္စရေးနဲ့ဟားမတ်ကြားပစ်ခတ်ရေးဆိုင်သဘောတူညီချက်ရဖို့အပြင်းထန်ကြိုးပမ်းနေပေမဲ့ဂါဇာညီညာရေးရည်မှန်းချက်ဟာပို့ပြီးတော့ခက်ခဲလာပုံရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။တခါအာဖရိကတိုက်မှာကူးစက်ပြန့်နှံ့နေတဲ့မြောက်ကျောက်လို့ခေါ်တဲ့ MPOX ရောဂါဖြစ်ပွားမှုကိုကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ဒရေးရှိုကမ္ဘာ့ကျန်းမာရေးအဖွဲ့အကြေညာလိုက်ပါတယ်။2022ခုနှစ်တုန်းကလည်းဒီထက်အနည်းငယ်အားပြော့တဲ့ MPOX ရောဂါကူးစက်မှုကိုဒရေးရှိုကအရေးပေါ်အခြေအနေကြေညာခဲ့ရပူပါတယ်။အခုဒီချိန်ပိုမျိုးစားကတော့ပိုပြီးဆိုရင်စရာကောင်းတဲ့ဗိုင်းရပ်စ်အပြင်းစားလို့ဆိုရတယ်မြတ်။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲ။ဒီကနေ့မနေ့အစည်းအဝေးဖြစ်ပြအောင်ဆောင်ရွက်ကြသူတွေထဲမှအစည်းအဝေးထုတ်လွှင့်မှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Jay Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစည်းအဝေးဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါ။ဒီ American တန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြကြည့်ခင်ဗျာ။တော်တာရှင်နေတဲ့ကောမြန်မာပြည်သူပြည်သားအားလုံးဘေးအနေကင်းကြပါစေခင်ဗျာ။